Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာသောတာရှင်များရှင်2018ခုနှစ်ဖေဖော်ဝါရီလ3ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမောပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်မဒီကနေ့ညပိုင်းသတင်းလေးကိုမအေးသနာကျော်နဲ့တင်ပြပေးသွားမှာပါဗင်နီဇွဲလားနိုင်ငံအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်လေးစားလိုက်နာဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာကုလသမဂ္ဂကအရေးယူချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုပေါက်ပြပြီးတားမြစ်ထားတဲ့ကုန်စည်လက်နက်စာရာတွေကိုရောင်းချခဲ့တယ်လို့ဆိုပါတယ်။ဒီလိုထိတ်တဲအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်နောက်ဆုံးရသတင်းတွေကတော့လူဝင်မှုကြီးကြပ်ရေးမူဝါဒကို27ရာစုနဲ့အညီပြုပြင်ပြောင်းလဲဖို့အချိန်တန်ပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကွန်ဂရက်လွှတ်တော်မှာနိုင်ငံတော်အခြေပြမိန့်ခွန်းပြောကြားခဲ့ပါတယ
် My duty and the sacred duty of every elected official in this chamber
ဒီ Trump နဲ့လွှတ်တော်တို့ကြားဘလို့အပေးယူတွေညှိနှိုင်းကြမလဲဆိုတဲ့သတင်းကိုမကြားခင်အပြည့်စုံနားဆင်ရပါမယ်နောက်အိန္ဒိယနိုင်ငံမွန်ဘိုင်းကအကြီးဆုံးစင်စားရက်ွက်ကြီးအကြောင်းသတင်းလာကိုလည်းနားဆင်ရဖို့ရှိသလိုမြန်မာတခွေအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါဒုတိယပိုင်းမှာတော့စနေညဓာတ်ရိုက်ဒီလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုအောင်အောင်နဲ့မအေးသနာကျော်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်ဗင်နီဇွဲလားနိုင်ငံအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်လေးစားလိုက်နာဖို့နဲ့လွတ်လပ်ပြီးတော့ဒီဒီမိုကရေစီကျင့်သုံးတဲ့အညီရွေးကောက်ပွဲကျင်းပပေးဖို့အမေရိကန်ကတောင်းဆိုလိုက်ပါတယ်။မက္ကဆီကိုနဲ့ကနေဒါနိုင်ငံသားရေးဝန်ကြီးတွေနဲ့အတူမက္ကဆီကိုစီးတီးမှာတောက်ကြောင်နေကပူရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကအခုလိုတိုက်တွန်းလိုက်တာပါ။သမ္မတ Nicolas Maduro အစိုးရအနေနဲ့စိတ်ကြိုက်ဖွဲ့စည်းထားတဲ့လွတ်တော်ကိုဖျက်သိမ်းပြီးတော့လွတ်လပ်ပြီးတော့မျှတတဲ့ရွေးကောက်ပွဲကျင်းပပေးဖို့နဲ့သူကိုယ်တိုင်လည်းပါဝင်ရှင်ပြန်နိုင်တဲ့အကြောင်းဝန်ကြီး Tillerson ကပြောပါတယ်။ဒါမှမဟုတ်သူအနေနဲ့အနားယူခြင်းနဲ့ဆိုရင်လေအဲဒီလိုဆောင်ရွက်နိုင်ပြီးအမေရိကန်အနေနဲ့ကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေအတိုင်းသာလိုက်နာဖို့တိုက်တွန်းပါတယ်။အဓိကအတိုက်ခံတွေအနေနဲ့ပါဝင်ရှင်ပြန်ခွင့်ပိတ်ပင်ခံထားရတဲ့သမ္မတရွေးကောက်ပွဲမှာဗင်နီဇွဲလားအာဏာရပါတီဆိုရှယ်လစ်ပါတီကတော့မာဒူရိုသမ္မတအဖြစ်ပြန်ရွေးခံဖို့ရွေးချယ်ထားပြီးတဲ့နောက်အမေရိကန်ဘက်ကအခုလိုပြောဆိုလိုက်တာပါ။ဗင်နီဇွဲလားနိုင်ငံမှာစီးပွားရေးကျက်တဲနေတာကြောင့်လူထုအနေနဲ့အစားအစာနဲ့ဆေးဝါးလုံလုံလောက်လောက်မရရှိနိုင်တဲ့အခြေအနေမှာကျင်းပတဲ့ဒီရွေးကောက်ပွဲမှာရလက်အမှန်ထွက်ပေါ်လာဖို့ဆိုတာကလည်းမလွယ်ကူဘူးလို့အမေရိကန်ကပြောဆိုပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့2018နျူကလ িয়ার အခြေအနေတုံ့သက်ချက်ကိုအမေရိကန်စစ်ဌာနချုပ်ပန်တဂွန်ကထုတ်ပြန်လိုက်ပြီးတော့အမေရိကန်ရဲ့နျူကလ িয়ার စွမ်းရည်အခြေအနေနဲ့တခြားနိုင်ငံကနျူကလ িয়ার နဲ့တိုက်ခိုက်မှုကိုကာကွယ်နိုင်ဖို့လက်ရှိတင်တက်ဆင်ထားတဲ့လက်နက်စွမ်းရည်တွေကိုစည်ရင်းဖြည့်သွင်းထားပါတယ်နျူကလ িয়ার လက်နက်မပြန့်ပွားရေးနဲ့လက်နက်ထိန်းချုပ်ရေးတို့ကို80အကောင့်ထဲပေါ်ကျင်းပါတယ်လို့အမေရိကန်ရဲ့တန်တမန်တွေနဲ့ညှိနှိုင်းရေးမှုတွေပြောလာတဲ့အခါမှာတခြားနိုင်ငံတွေတေချာအလေးအနက်နဲ့နောက်ဝယ်လက်ခံနိုင်တဲ့အနေအထားမှာရှိဖို့အတွက်အခုလိုလုပ်တာပါလို့ကာကွယ်ရေးဝန်ကြီးဂျင်မက်တစ်စ်ကသတင်းတောက်တွေကိုဒီသုံးသက်ချက်မထုတ်ပြန်ခင်မှာပဲပြောသွားခဲ့ပါသေးတယ်။တောက်ချာနေမှာသမ္မတဒေါ်နယ်ထရမ့်ကဒီကိစ္စနဲ့ပတ်သက်ပြီးကြေညာချက်ထုတ်ပြန်ရမှာတော့အမေရိကန်ဆိုရတဲ့ကအခုခေတ်တက်ကဘာကြီးမှာအထူးလိုအပ်နေတဲ့နျူကလ িয়ার လက်နက်တွေအခြေခံအဆောက်အုံတွေပြည်လူမှုစနစ်တွေကိုရွှေ့ဆိုင်းထားတဲ့အချိန်မှာပဲနျူကလ িয়ার လက်နက်ပိုင်ဆိုင်ကြတဲ့တခြားနိုင်ငံတွေကတော့သူတို့ရဲ့နျူကလ িয়ার လက်နက်တွေကိုပို့ပြီးတိုးဝှောက်အောင်လို့စူးစောင်းနေကြတယ်လို့ပြောထားပါတယ်။ဒါကြောင့်မလို့အခု2018 NPR သုံးသက်ချက်မှာအိစင်ခုံမှုတွေရှိနေတာကိုဘလို့ဖြေရှင်းမလဲရေးထားတာပါလို့သမ္မတကဆိုပါတယ်။2018 NPR အစီရင်ခံစာကိုတောက်ချာနေကထုတ်ပြန်လိုက်တာဖြစ်ပြီးအမေရိကန်ပြည်အောင်စုကိုနှီးမျိုးစုံနဲ့တိုက်ခိုက်ရန်ဆလာတာတွေကိုတားဆီးဖို့အတွက်တရားအစီအစဉ်ပြုထားတဲ့ကာကွယ်မှုနည်းလမ်းတွေအသုံးပြုသွားမယ်လို့အဲ့ဒီထဲမှာပြောထားပါတယ်ရှင
် Las Vegas မြို့ဟိုတယ်ကနေပြစ်ခတ်ခဲ့တဲ့တနတ်သမားကိုဒီ license မရှိဘဲနဲ့ကြီးစံထောင်နဲ့ကြီးရောင်းချသူကိုတောက်ချာနေကတရားဆွဲဆိုလိုက်ပါတယ်ဒီပြစ်မှုကြောင့်အများဆုံးထောင်ဒဏ်5နှစ်အထိကြာခံနိုင်ပြီးဒီဒဏ်ငွေ2သိန်းခွဲပေးဆောင်ရမှာပါလွန်ခဲ့တဲ့နှစ်အော်တိုဘာလကလူပေါင်း58ဦးသေဆုံးသွားခဲ့တဲ့ဒီအမှုနဲ့ဆက်ဆက်ပြီးတော့အရီဇိုနာပြည်နယ်မီဆာမြို့ကဒေါက်ဂလတ်စ်ဟိတ်ကိုပထမဆုံးအနေနဲ့တရားစွဲလိုက်တာပါဖေဖော်ဝါရီ15ရက်နေ့မှာအရီဇိုနာပြည်နယ်ဖီနစ်ကပနာမကြားနာမှုတွေမစတင်ခင်မှာသူ့ကိုအခုခါမှအာမခံနဲ့လွတ်ပြေးထားပါတယ်Las Vegas ကတနတ်သမားရဲ့အခန်းတွင်းကကြီးစံတွေပေါ်မှာဟိတ်ကဲလက်ပွေရာတွေကိုရှာတွေ့ခဲ့တာလို့ရဲကပြောပါတယ်တနတ်သမားပက်တော့က32ထပ်မြင့်တဲ့ဒီ Manly Bay Hotel ကနေကီတာဖြော်ယူပွဲ ကျင်းပရာကို17မိနစ်ကြာတရက်နဲ့ပြည့်ခတ်ခဲ့ပြီးတဲ့နောက်သူ့ဘာသာပြန်ပြစ်ပြီးတော့ဆုံးစီရင်သွားပါရခင်ဗျာ
အရှိရလေပိုင်းဂါဇာကမ်းမြောင်ဒေသမှာရှိတဲ့ Hamas ရဲ့ခြံဝင်းတစ်ခုကိုအစ္စရေးစစ်တပ်တိုက်လေရင်နေဒီကနေ့စနေနေ့အစောပိုင်းကတွားရောက်ပြီးပြစ်ခတ်ခဲ့ကြပါတယ်အစ္စရေးတောင်ပိုင်းဒေသကိုဒုံးကျင်နဲ့တိုက်ခိုက်ခဲ့လို့အခုလိုမျိုးလက်တုံးပြန်တာဖြစ်ကြောင်း Twitter လူမှုကွန်ရက်စာမျက်နှာမှာအစ္စရေးစစ်တပ်ကရေးသားထားပြီးတော့ဂါဇာကမ်းမြောင်တောင်ပိုင်းကအဆောက်အအုံနှစ်ခုပါဒီ Hamas စစ်ဘက်ဆိုင်ရာခြံဝင်းတစ်ခုကိုတိုက်လေရင်နဲ့ပြစ်ခတ်ခဲ့ကြောင်းပြောထားပါတယ်နှစ်ဖက်လုံးရဲ့အထီးကအသေးပြောက်စင်းတော့ထွက်မလာသေးပါဘူး။အစ္စလာမ်ဝါဒီစစ်သေးကြောအဖွဲ့ဖြစ်တဲ့ Hamas အဖွဲ့ကဂါဇာကမ်းမြောင်ဒေသကိုထိန်းချုပ်ထားတာဖြစ်ပါတယ်။ဂါဇာကမ်းမြောင်ကတိုက်ခိုက်မှုတွေအကြမ်းဖက်မှုတွေအားလုံးကိုလည်း Hamas ကလုပ်တယ်လို့အစ္စရေးကယူဆထားပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ19 kHz 15453ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လည်ပေးနေပါခင်ဗျာ
စနေနေ့ညဘက်သတင်းတွေကို VOE ကနေဆက်လက်ကြည့်ညာနေပါတယ်ခင်ဗျာမြောက်ကိုရီးယားနိုင်ငံဟာကုလသမဂ္ဂကအရေးယူချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုဖောက်ပြက်ပြီးတားမြစ်ထားတဲ့ကုန်စည်လက်နက်စရာတွေကိုရောင်းချနေတာကနေ2019ခုနှစ်အတွင်းဒေါ်လာတန်100လောက်ရရှိခဲ့တယ်လို့ကုလလက်အောက်ခံတီးခြားဆောင်ကြီးလေးလာတဲ့အဖွဲ့ရဲ့လေ့ဝဲအစီရင်ခံစာတစ်စောင်မှဖော်ပြထားပါတယ်။မြောက်ကိုရီးယားဟာဆီးရီးယားနဲ့မြန်မာနိုင်ငံကိုလည်းလက်နက်ရောင်းချတယ်ဆိုပြီးတော့ဆွဆွဲခံထားရတာပါ။ကုလလုံခြုံရေးကောင်စီရဲ့အရေးယူတန်ခတ်မှုဆိုင်ရာကော်မတီကိုတင်ပြမယ့်အစီရင်ခံစာထဲမှာရုရှားတရုတ်တောင်ကိုရီးယားမလေးရှားဗီယက်နမ်နိုင်ငံတွေကိုကြောင်မီးသွေးတင်ပို့ခဲ့ကြောင်းဖော်ပြထားတာကိုရိုက်တာသတင်းဌာနကတောက်ကြောင်ဤမှာတွေ့ခဲ့တာပါအဲဒီကြောင်မီးသွေးတွေတင်ပို့ရနိုင်ငံတွေဟာမြောက်ကိုရီးယားမဟုတ်ပဲရုရှားနဲ့တရုတ်ဖြစ်တယ်လို့យေတာထားတဲ့ဆာရဲဆာရန်ထောက်ထားအတူတွေကိုသုံးပြီးတော့အခုလိုတင်ပို့နေတာဖြစ်ပါတယ်ဒါအပြင်မြောက်ကိုရီးယားဟာမြန်မာဆီးရီးယားနိုင်ငံနေနဲ့ဒီပယ်ရင်းတဲ့ဒုံးကျည်စစ်စစ်နဲ့ပတ်သက်ပြီးတော့ဆက်လက်ပူးပေါင်းဆောင်ရွက်မှုတွေရှိနေတာကိုတွေ့ရတယ်လို့အဲဒီစောင့်ကြည့်လေ့လာတဲ့အဖွဲ့ကပြောပါတယ်ကုလဆိုင်ရာမြန်မာတမ်မတ်ဦးဟောက်တို့ဆွမ်းကတော့မြန်မာအစိုးရအနေနဲ့လက်နက်ကိစ္စအပအဝင်ဘလို့အကြောင်းအရာမျိုးနဲ့မှမြောက်ကိုရီးယားအစိုးရနဲ့အဆက်ဆံမရှိဘူးလို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုအပြည့်အဝလိုက်နာကြောင်းလည်းပြောပါတယ်လျှို့ဝှက်အစဉ်ခံစားထဲမှာ2012ခုနှစ်ကနေ2019ခုနှစ်အတွင်းဆီးရီးယားရဲ့ဓာတ်ရုပ်လက်နက်စမ်းသပ်ရေးအစီအစဉ်ကိုကြီးကြပ်နေတဲ့သိပ္ပံနဲ့သုတေသနစင်တာအတွက်မြောက်ကိုရီးယားဟာအကြိမ်40ကျော်ပစ္စည်းတွေပေးပို့ခဲ့တယ်လို့ဆိုပါတယ်လွန်ခဲ့တဲ့နှစ်ဇန်နဝါရီလနဲ့ဩဂုတ်လအတွင်းရုရှားတရုတ်မလေးရှားနဲ့ဗီယက်နမ်နိုင်ငံကိုမြောက်ကိုရီးယားကကြောင်မီးသွေး16ကြိမ်ပို့ခဲ့တယ်လို့ကုလဆောင်ကြီးအဖွဲ့ကပြောဆိုပြီးမလေးရှားကတော့ကြောင်မီးသွေးတင်ပို့မှုကိုကုလလုံခြုံရေးကောင်စီရဲ့အရေးယူတန်ခတ်မှုဆိုင်ရာကော်မတီကိုအကြောင်းကြားခဲ့ပါတယ်။အဲဒီနောက်ပိတ်ဆို့တန်ခတ်မှုတစ်ကိုဩဂုတ်လ9ရက်နေ့မှာထပ်မံချမှတ်ပြီးတဲ့နောက်ရုရှားတရုတ်တောင်ကိုရီးယားဗီယက်နမ်နိုင်ငံတွေကိုကြောင်မီးသွေး23ကြိမ်ပို့ဆောင်ခဲ့ကြောင်းဆောင်ကြီးလေးလာရေးအဖွဲ့ကစုံစမ်းသိရှိပြီးတကယ်လို့သာအဲ့လိုပို့ဆောင်တာတွေသာအတည်ပြုနိုင်ခဲ့တယ်ဆိုရင်တော့ဒါဟာကုလလွန်ကျွေးကောင်စီရဲ့ဆွံ့ပြချက်ကိုချိုးဖောက်တာဖြစ်တယ်လို့ဆိုပါရခင်ဗျာ
တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်က Severance ဆေးရုံမှာစနေနေ့ဒီကနေ့မှာမီးလောင်လို့လူတွေရာနဲ့ချီထွက်ပြေးခဲ့ကြရပြီးတော့အသေးပြောက်စီးရင်တော့မကြရပါဘူးစီယော်ရဲ့ပင်မဆောင်၃တက်ကမုတ်ဆေးတန်းကနေပြီးတော့မနေ့စောစောပိုင်းမှာမွန်ကြီးစတင်လောင်ကျွမ်းလာဖြစ်ပြီးလူပေါင်း300ကျော်ထွက်ပြေးလွတ်မြောက်ခဲ့လို့ Sudanman မိသက်ဌာနကပြောပါရင်ဒီမီးကိုငိမ့်သက်ဖို့အတွက်မိသက်တပ်ဖွဲ့ရင်းနဲ့စစ်တပ်ကလူပေါင်းရာခနဲ့ဝိုင်းဝန်းပြီးတော့လှုပ်ဆောင်ခဲ့ကြရတာပါမနေ့10နာရီမှာတော့မီးလုံးဝငိမ့်သက်နိုင်ခဲ့တယ်လို့မိသက်တာဝန်ရှိသူတွေကဆိုပါတယ်ဒီသတင်းပတ်အစောပိုင်းမှာလဲတောင်ကိုရီးယားနိုင်ငံတောင်ပိုင်းကမီယန်ယန်မြို့ကစီဂျွန်ဆေးရုံမှာမီးလောင်ကျွမ်းပြီးတော့လူပေါင်း40ကျော်တေဆုံးခဲ့ရတယ်လို့နောက်ထပ်150ကျော်လဲဒဏ်ရာရရှိသွားခဲ့ပါတယ်။ဒီမတိုင်ခင်သတင်းပတ်တွေအတွင်းမှာလဲကိုလက်လှူရှာအားကစားရုံတစ်ခုမှာမီးလောင်ကျွမ်းပြီးတော့လူပေါင်း30နီးပါးတေဆုံးခဲ့ရပါတယ်ရှင်
။အီဂျစ်နိုင်ငံအမျိုးသားရွေးကောက်ပွဲအဖွဲ့ NEA ကကိုယ်စားလှယ်ကဒီကိုယ်စားလှယ်လောင်းတွေတဦးနဲ့တဦးကြားကန့်ကွက်တိုင်တက်မှုတွေကိုဆက်ပြီးတော့လက်ခံတော့မှာမဟုတ်ကြောင်းပြောလိုက်ပါတယ်။လာမယ့်မလမှာကျင်းပမယ့်သမရရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့လောလောဆယ်မှာတော့လက်ရှိသမရ Abdel Fattah LCC နဲ့ El Gat Party ဥက္ကဋ္ဌ Musa Mustafa Musa တို့နှစ်ဦးပဲရွေးကောက်ပွဲမှာရှင်ပြိုင်မှာပါတင်းလာနေတော့ကိုစလင်လောင်းအမိတင်သွင်းမှုပြီးဆုံးဖို့အချိန်မတိုင်ခင်လေးမှာ Musa ကသူ့ရဲ့ကိုရေးချက်လက်ပါဝင်လိုအပ်တဲ့ဆရဲဆရဲနေကို NEA မှာပြပို့ခဲ့တာကိုသတင်းမီဒီယာတွေမှာဖော်ပြပြီးမှတော့လူတွေကြားဒီသတင်းကိုစိတ်ဝင်စားမှုမြင့်တက်လာပါတယ်နိုင်ငံရေးအကဲခတ်တူဖြစ်တဲ့အာမက်အဲလ်အစရက်ကတော့ မိုဆာမိုစဖာမိုဆာဟာတမရ LCC ကိုထောက်ခံသူတူဖြစ်ပြီးသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာ LCC ရဲ့ပုံကူရောင်းတုံးခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်တမရရွေးကောက်ပွဲမှာပါဝင်ဖို့အမည်စင်းတင်သွင်းပြီးတဲ့နောက်မှာတော့မှ LCC ကိုထောက်ခံသွားမှာဖြစ်ကြောင်းပြောဆိုခဲ့တယ်လို့လည်းဆိုပါတယ်။မိုဆာဟာတမရ LCC ကိုရှေ့ပြန်နိုင်ဖို့မလွယ်ဘူးလို့လူထုကြားသုံးသပ်မှုတွေလည်းရှိနေပြီးလွတ်တော်အမတ်949ဦးက LCC ကိုထောက်ခံကြောင်းပြောထားပြီး20ကသာမိုဆာကိုထောက်ခံပေးထားတာပါလူများပြားကလည်း LCC ကိုထောက်ခံကြတာကြောင့်ရွေးကောက်ပွဲမှာလက်ရှိသမရကပဲအနိုင်ရနိုင်တဲ့အခြေအနေရှိနေပါတယ်သူဟာသမရအဖြစ်တာဝန်ယူစဉ်မှာလဲ SUS2 မြောင်းအစီအစဉ်နဲ့တခြားကိစ္စအတော်များများဆောင်ရွက်နိုင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ရွေးကောက်ပွဲမဲဆက်စည်းရုံးရေးအစီအစဉ်တွေကတော့ဖေဖော်ဝါရီလ22ရက်နေ့မှာစတင်မှာဖြစ်ပြီးမလကုံပိုင်းမှာသမရရွေးကောက်ပွဲကျင်းပမှာပါခင်ဗျာ
အမေရိကန်ပြည်အောင်စုမှာကူးဆက်ပြန့်နှံ့နေတဲ့တုတ်ကွေးဟာပြီးခဲ့တဲ့သတင်းပတ်တွင်မှာပို့ဆိုးလာပြီးတော့စနစ်မီဘာကာလာတွင်မှာဆေးရုံတရတဲ့လူနာရေးတွေအများဆုံးအခြေအနေကိုရောက်လာတယ်လို့အမေရိကန်ကျန်းမာရေးအရာရှိတွေကပြောပါတယ်ဇန်နဝါရီလ28ရက်နေ့မှာအဆုံးသတ်တဲ့သတင်းပတ်တစ်ခုထဲမှာပဲဒီတုတ်ကွေးကြောင့်ကလေး16ယောက်တေဆုံးသွားရပြီးတော့ဒီတုတ်ကွေးရာသီတွင်မှာတေဆုံးရတဲ့ကလေးပေါင်းက53ဦးရှိသွားပြီလို့ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနအ CDC ကမနေ့ကတောက်ကြနေမှာပဲထုတ်ပြန်သွားတဲ့ CDC ရဲ့တပတ်တာအစင်းခံစာမှာပြောထားပါတယ်ဒီတုတ်ကွေးကြောင့်လူတသိန်းမှာဆိုရင်လူ51ယောက်ဆေးရုံတက်ရတာကြောင့်အရင်ကအချိန်နဲ့တိတ်ဆိုးခဲ့တဲ့2014-2015တုတ်ကွေးရာသီကအရေးအတွက်ထပ်ထောင်မှပို့ပြော့များနေပါတယ်အဲ့ဒီတစ်ခေါက်တုန်းကဆိုရင်တော့လူပေါင်း9သိန်းကျော်တုတ်ကွေးကြောင့်ဆေးရုံတက်ရပြီးတော့ကလေး148ဦးတေဆုံးခဲ့တာပါဆေးရုံတရားရဲ့သူတွေထဲမှာအသက်65နှစ်ကျော်အရွယ်ကအများဆုံးဖြစ်ပြီးတော့အဲဒီနောက်မှာတော့အသက်50နဲ့64ကြာအုပ်စုကဒုတိယနောက်အသက်5နှစ်အောက်ကလေးငယ်တွေကတတိယနေရာလိုက်ပါတယ်အခုဆိုရင်အမေရိကန်မှာတုတ်ကွေးရာသီဝင်တာသတင်းဆက်ပဲရှိပြီးဖြစ်ပြီးတော့ဒီရာသီကုန်မှုအတွက်သတင်းပတ်တော်တော်များများကျန်ပါတယ်ဒီတစ်ခေါက်တုတ်ကွေးပြင်းထန်ရတာကတော့ AH3N2 ရောဂါပိုးအမျိုးအစားကြောင့်ဖြစ်ပြီးတော့အရင်ကအတွေ့အကြုံရပြောမယ်ဆိုရင်တော့ဒီအမျိုးအစားကြောင့်အသက်ကြီးသူတွေရန်ငယ်တဲ့ကလေးတွေအသေးပြောက်များပါတယ်ရှင
်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့မရေးတန်နာကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com နဲ့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးတော့ American ပြည်တော်စုမှသမရပြောကြားခဲ့တဲ့နိုင်ငံတော်အခြေပြမေးခွန်းအကြောင်းတင်ဆက်ပေးကြပါတယ်။လူဝင်မှုကြီးကြပ်ရေးမူဝါဒတွေကို27ရာစုနဲ့အညီပြုပြင်ပြောင်းလဲဖို့အချိန်တန်ပြီဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကွန်ဂရက်လွှတ်တော်မှအင်္ဂါနေ့ကပြောကြားတဲ့နိုင်ငံတော်အခြေပြမိကွန်းအတွင်းမှာထည့်သွင်းပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းနေဆက်တိုင်းကာယံမှုကိစ္စအသုံးစရိတ်ချပေးဖို့အပြင်တရားမဝင်ရွှေ့ပြောင်းဝင်ရောက်သူလူငယ်18သိန်းနိုင်ငံသားဖြစ်လာနိုင်မယ့်အခွင့်အရေးတွေပါဝင်တဲ့အဓိကအဆိုပြုချက်၄ချက်ပေါ်ဒီမိုကရက်တွေကရော Republican တွေကပါဝေဖန်နေကြတာပါ။နောက်သတင်းပတ်လွှတ်တော်ပြန်လဲစတင်ရမှာတော့ဒေါ်နယ်ထရမ့်အနေနဲ့လွှတ်တော်နဲ့ဘလို့အပေးယူလို့ညှိနှိုင်းမလဲဆိုတဲ့အကြောင်းကွန်ဂရက်လွှတ်တော်ဆိုင်ရာ VOA သတင်းတောင်ကက်သရင်းဂျပ်ဆင်ပေးပို့ထားတဲ့သတင်းလွှာကိုတော့ကိုအောင်အောင်ပြောပြပေးပါရှင်
။ဒီမိုကရက်တစ်နဲ့ရီပပ်ဘလစ်ကင်တွေကြားအကြီးအမားဆုံးအခြေတင်ဆွေးနွေးညှိနှိုင်းခဲ့ရတဲ့နေဆက်တတိုင်းကာယံရေးကိစ္စဟာအခုအခါမှာလူဝင်မှုကြီးကြပ်ရေးစနစ်နဲ့ပတ်သက်ပြီးလိုအပ်တဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ဆွေးနွေးညှိနှိုင်းနေကြတဲ့ဥပဒေပြုလွှတ်တော်မှတ်တွေကြားတိတ်ပြီးတော့အဓိကထားဆွေးနွေးရမယ့်အကြောင်းအရာမဟုတ်တော့ပါဘူး။သမရကတော့သူ့ရည်မှန်းချက်နဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းပြောထားတာပ
ါ My duty and the sacred duty of every elected official in this chamber
ကျွန်တော်ပါဝင်အခုဒီမှာပြည်သူ့ရွေးချယ်တင်မြှောက်ထားသူတွေအနေနဲ့မဖြစ်မနေလှုပ်ဆောင်ရမယ့်တာဝန်ကတော့အမေရိကန်ရဲ့ခွင့်ရေးသူတို့ရဲ့ဘေးကင်းလုံခြုံမှုစောင့်ရှောက်ဖို့နဲ့နောက်သူတို့မိသားစုဝင်တွေလူမှုအသိုင်းအဝိုင်းတွေအမေရိကန်အိမ်မက်တွေကောင်တယ်ဖော်နိုင်ခွင့်တွေကိုကာကွယ်ပေးသွားဖို့ဖြစ်ပါတယ်ပါပြလို့လဲဆိုတော့အမေရိကန်တွေကလည်းခွင့်ရေးလူလားသူတွေခွင့်ရေးကိုမျှော်လင့်နေသူတွေဖြစ်နေလို့ပ
ါဒီမိုကရက်တွေကလည်း Dreamers လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုကိုငြိမ်းရစဉ်အချိန်ကတရားမဝင်ရောက်လာတဲ့သူတွေနဲ့ပတ်သက်လို့အကာအကွယ်ပေးသွားမှာဖြစ်တယ်လို့ပြောပါတယ်ဒီမိုကရက်အောက်လွှတ်တော်အမတ် Joe Kennedy က
And to all the dreamers out there watching tonight let me be absolutely
ဒီညမှာ Dreamers တွေကိုရှင်းရှင်းလင်းလင်းပြောချင်တာကခင်ဗျားတို့ဟာဒီနိုင်ငံရဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်ဒါကြောင့်လေးလူရှုထားမှာမဟုတ်ပဲခင်ဗျားတို့အခွင့်အရေးတွေအတွက်တိုက်ပွဲဝင်သွားမှာပ
ါဒါပြင်သမ္မတ Trump က DV ကန်ဆယ်မဲ့အစီအစဉ်နဲ့ရွှေ့ပြောင်းအခြေချနေထိုင်သူတွေနိုင်ငံသားဖြစ်လာပြီးတဲ့နောက်သူတို့ရဲ့မိသားစုဝင်တွေကိုခေါ်ယူခွင့်ကိစ္စအပြီးတိုင်ဖျက်သိမ်းဖို့နဲ့ပတ်သက်ပြီးတော့လဲဒီမိုကရက်တွေကကန့်ကွက်နေတာပါအောက်လွှတ်တော်အမတ် Joaquin Castro က
The United States became the strongest and most powerful nation on earth with the
American Pyongyang's Luwei Mu Ji Jia Muwa Ra Rene Tu. Di Naingan Ha, Kaba Ma Akai Ma Zong Ne In A Atang Zong Tai Mi Phit La Ra Ba. Ba Chang Tu Rue Mi Da Zu Win Rue Go Kho Yu Kwen Go Khwin Pyu Tin De Le So Yin Tu Rue American Pyongyang's Go Yao La Re Kha Ma Kou Chi Yao Po Go Yat Di Bi Aung Mien Ne Lu Re Phit La Bu Mya Bi Aso Ya Ye Thao Pan Go Mi Kho Bo So Ra Ha Tait Ma Phit Nai Ma Wu.
Trump ရဲ့ Twitter လူမှုကွန်ရက်ကအခုတမျိုးတကြတမျိုးရေးသားမှုတွေဟာလည်းအပေးယူလို့စစ်ဆန်နှိမ့်နိုင်လို့တဲ့ဒီမိုကရက်တစ်အတွက်တော့အခက်တွေ့စေတယ်လို့ဆိုပါတယ်အထက်လွှတ်တော်အမတ် Ben Gardner ကသမရရဲ့သဘောထားခံမရခက်တယ်လို့ပြောပါတယ်။အထက်လွှတ်တော်အမတ် 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 Ben Gardner ကသမရရဲ့သဘောထားခံမရခက်တယ်လို့ပြောပါတယ်။အထက်လွှတ်တော် ဘက်ကပို့ပြီးတော့သဘောထားတင်လာသူတွေကတော့ Dreamers တွေနိုင်ငံသားဖြစ်လာခွင့်ကိုလက်မခံခြင်းကြပါဘူး။အလို့တော်အမတ် Steve King က
The rule of law is not negotiable. Amnesty is a pardon.
တရားဥပဒေစိုးမိုးရေးဆိုတာဟာအပေးအယူလုပ်လို့ရတဲ့ကိစ္စမဟုတ်ပါဘူး။လူငင်းချမ်းသာဝင်ပေးမယ့်အစီအစဉ်ဟာလူဝင်မှုကြီးကြပ်ရေးဥပဒေဖောက်ဖျက်ကျူးလွန်သူတွေကိုသူတို့ရဲ့ရာဇဝတ်ပြစ်မှုအတွက်ဆုချရရောက်နေပါတယ်။
Republican တွေကအလေလက်သဘောထားရှိသူတချို့ကတော့ Dreamers တွေနဲ့ပတ်သက်ပြီးတော့လက်ရောပေးနေတယ်လို့ဆိုပါတယ်အထက်လက်တော်အမတ် Jeff Flake က
The 1.8 million you know on a path to citizenship that's a good positive
လူဆက်ရှိတဲ့နိုင်ငံသားဖြစ်လာမယ့်ကိစ္စကကောင်းပါတယ်ဒါပေမဲ့နေဆက်လုံခြုံရေးအတွက်လည်းကင်တွယ်ဖို့လိုအပ်ပြီး DV အစီအစဉ်နောက်ပြီးနိုင်ငံသားဖြစ်လာတဲ့သူတွေကသူတို့မိသားစုဝင်တွေခေါ်ယူမဲ့ကိစ္စတွေပါလာပြီးဆိုရင်တော့သဘောတူညီမှုရဖို့ခက်ပါတယ်
ညီနေရခက်ခဲတဲ့ကိစ္စရက်တွေကြောင့်လဲသမရကိုယ်တိုင်တောင်အခက်တွေ့နေတာပါ
As a fair compromise one where nobody gets everything they want
တဖက်နဲ့တဖက်မြတ်မြတ်တော်ညီတိုင်းဆောင်ရွက်မယ်ဆိုရင်ဘယ်သူမှလူကျင်တာအားလုံးအပြည့်အဝကိုတော့မရနိုင်ဘူးဆိုရင်တောင်တိုင်းပြည်အတွက်လိုအပ်တဲ့ရည်ကြီးတဲ့ပြုပြင်ပြောင်းလဲမှုတွေကိုအပြည့်ရှာနိုင်မှာပါ
လာမယ့်ဖေဖော်ဝါရီ၈ရက်နေ့အထိကွန်ဂရက်လွှတ်တော်မှာအပြည့်ရှာမရဘူးဆိုရင်တော့အစိုးရရန်ရာတွေနောက်တစ်ကြိမ်ရက်ဆိုင်သွားဖို့ရှိနေပေမဲ့လည်းလွှတ်တော်အမတ်တွေကတော့အချိန်မီညီနိုင်အပြည့်ရှာနိုင်ကြလိမ့်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ
ကိုအောင်ပါရှင်အိန္ဒိယနိုင်ငံမွန်ဘိုင်းကအကြီးဆုံးစည်ရသားရက်ွက်ကြီးအကြောင်းသတင်းလွှာကိုတင်ဆက်ပေးကြပါတယ်အိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကနှစ်စတူရန်ကီလီမီတာပတ်လည်လောက်မှာလူတန်းလောက်နေကြတဲ့အကြီးဆုံးစည်ရသားရက်ွက်ကြီးဟာကမ္ဘာလက်ခီးသွားတွေအတွက်တော့တမူထူးခြားတဲ့ဆွဲဆောင်ရာဖြစ်လာနေပါတယ်အိန္ဒိယရဲ့အကြီးဆုံးမြို့ကနှုံချဆုပ်ပြတ်နေတဲ့ဆင်းရဲမွဲတေမှုကြောင့်မဟုတ်ပဲဆင်းရဲမှုရဲ့သမယိုးကျပုံစံတွေကိုချိုးဖောက်ပြီးတော့မျောလင်းချက်တွေနဲ့အောင်မြင်မှုဇလံတွေနောက်ဆွန့်ထွင်လုပ်ငန်းတို့ပေါ်ထွန်းရာနေရာအဖြစ်ဆွဲဆောင်ထားနိုင်တာပါအင်ဂျင်နာပက်စထရီချာရဲ့သတင်းဆောင်မကိုတော့မတ်တင်ကြီးထိုက်ကပြောပြပေးပါရှင
်အိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကဒါရာဘီဆင်းရဲသားရက်ွက်ထဲကနှုံချချာအလုံယုံတဲမှာမိုဟာမက်ရှိတ်တယောက်ပလတ်စတစ်ခွက်တွေကိုရွေးနေပါတယ်ဒါရီကိုပြန်သုံးဖို့အတွက်ကော်စီလုပ်မှာပါလွန်ခဲ့တဲ့10နှစ်ကြေးလက်ကနေရောက်ခဲ့ပြီးစည်ရသားရက်ွက်ရဲ့လမ်းကြိုလမ်းချမှာစခဲ့တဲ့ဆုံးပြစ်ပစ္စည်းတွေပြန်သုံးတဲ့လုပ်ငန်းကြောင့်ကလေးတွေကိုပညာသင်ပေးနိုင်ခဲ့တာပ
ါစမ်းပါရဲ့ကာရိုဘာရီစားပြောဟဲ
့အားလုံးစင်ပြပါတယ်ဘာပြဿနာမှမရှိပါဘူးဝင်ငွေထွက်ငွေမျှတအောင်လုပ်နိုင်ပါတယ
်မြူရင်းကဆုံးပြစ်ပစ္စည်းတွေကိုပြန်သုံးလို့ရအောင်လုပ်ဆက်ချုပ်သရေတဲ့ပစ္စည်းတွေလောက်တာလို့မျိုးကိုနိုင်ရာလက်မှုလုပ်ငန်းတွေအတွက်ဒေသခံတွေနဲ့ရွှေပြောင်းရောက်လာကြသူတွေကလည်းထပ်ပြီးရောက်လာနေတာနဲ့အတူဒါဟာဘီစင်းသားရက်ွက်ထဲမှာခဏနီခဏနဲ့လုပ်ငန်းလေးတွေထောင်းနဲ့ချီပြီးမှုလို့ပေါက်လာခဲ့တာပါဒီကနေ့အချိန်မှာတော့ဒီအသေးစားစီးပွားရေးလုပ်ငန်းလေးတွေရဲ့ထုတ်လုပ်မှုတန်ဖိုးကဒေါ်လာတန်တထောင်ဖို့ရှိနေပြီးအောင်မြင်မှုတွေလည်းအများအပြားရှိနေပါတယ်ဆက်ချုပ်ဆိုင်အသေးလေးမှာအလုပ်သမား6ဦးငှားထနိုင်တဲ့ဆိုဟေးအက္ကတာဆိုရင်လွန်ခဲ့တဲ့25နှစ်တုန်းကအလုတ်သမားပါမွန်ဘိုင်းမြို့လေကနေရာကြီးမှာခင်မီအဆောက်အုံတွေစောက်ပေးဖို့အစိုးရကကန့်မှန်းထားတဲ့စည်ရသားရက်ွက်ရဲ့ဖွံ့ဖြိုးရေးကိုတော့ဆိုဟီးအက်ကတာလို့လို့ရက်ွက်သားတွေကလက်မခံကြပါဘူ
း Facility ဘာလဲကတော့စကေးဆပ်တဲ့ amount ပ
ဲအဆောက်အုံတွေကောင်းလာရင်ကုန်ကြစည်းကများလာမှာပါအရင်ဒီနေနေနဲ့လှုပ်လှုပ်နေကြတဲ့ကျွန်တော်တို့စားဝတ်နေရေးအတွက်အခက်တွေ့သွားနေပါလေ
ဒါရာဘီရက်ွက်မှာနေသူတွေဘာကြောင့်လမ်းကြိုလမ်းကြားလေးတွေကိုမစွန့်ခွာနိုင်ကြသလဲဆိုတာကိုကမ္ဘာလက်ခီးသွားတွေလည်းသဘောပေါက်ကြပါတယ်ဒီစင်ရသားရက်ွက်လေးကလူတယောက်ရဲ့တိုးတက်ရာတိုးတက်ကြောင်းကိုဘလို့တွန်းအားပေးနေတယ်လဲဆိုတာကိုတော့မွန်ဘလူးခီးသွားလုပ်ငန်းကိုပူရဲတီထောင်ထားတဲ့အဲလန်ညွန်အန်ကစ် Gaja Kosh ka kaung kaung shin pyan nai ma de.
People are not begging, people are not into crime, people are not addicted to drugs.
Luri ga taung sa ni da ma hoh ba wu. Ko so lu yet pi se swae ni ja da le ma hoh ba wu. Ba jaw le so ro a lout di po de li. A lout ta lo chin sei shi de so yin a lout lout lo ya de, win win le ya ba de. Di a chat jaw be di niya ga long wa kwe pya cha na de niya ta khu phit ni da ba.
Darabi sian ta yak kwe ha a po yan ma ro khno ni khno ne phit pi me. Tige a hnit tara ga Sun Twin Longan Rene, Aman Rigo, Gabale, Ki Dedi, Dwijabare. Gabale Kiwato Pied, Biata Peach Caro, Akulu, Biobare.
It's really, really tough, but also really surprising, and it's a real eye opener.
Tamani Negaro, a dreamy de Yabare, Lupioamaba. Together, Luchini, Pipi, Bioshune, Boatacu, Disangane, Surago, Duya Tiara, Tapi Gamare.
Gabale Kiwato Pied, Pan Loop, Totan Nianga, Akulu, Biobare.
I saw it just. It's like us, but it's different in the country and occupation.
Matunye nengay matunye lokan ni pibe me. Chenau ne bama ma kwe biya ulo miyamare. Chenau lolote pasanyare. Turu le turu lolote pasanyare. Turu buwane turu nisha bare. Dhawawe, turu bawe biya.
India nengay mobile miyoka tarabi yakwa ka. Ashama jizong sinyata yakwa luto biyo yinsha nai pibe me. Chote nuamba turu atweto.
အခွင့်အလမ်းနဲ့မျိုးလင့်ချက်တို့ရဲ့တင်ကြတာလေးဖြစ်ပါလေရှင်။ကျွန်တော်တို့ဗီဒီယိုညီမပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုကနေပြီးတော့မြတ်တာဒီလက်ဆောင်ကဏ္ဍမှာဒီသတင်းတွေလက်ဆောင်ပါခြင်းနဲ့ နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးခြေနေတွေနဲ့ပတ်သက်လို့ကိုပိုင်အထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိတ်ခါနေစာပို့မယ်ဆိုရင် ဖေ့စ်ဘွတ်အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီညမာပြီကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲဖေ့စ်ဘွတ်စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်ဖေ့စ်ဘွတ်မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကိုမက်ဆေ့ချ်ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်
ဒီဝေမြန်မာပိုင်းရဲ့စနေနေ့ညအစီအစဉ်ဒီကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုတော့မြန်မာတခွင့်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်တီထွင်ကျန်စမှုတွေဆိုတာတိုးတက်ပြောင်းလဲဖို့လှုပ်ဆောင်နေတဲ့နိုင်ငံအတွက်မရှိမဖြစ်လိုတာမို့ဒီအပိုင်းကိုအစိုးရကတေချာပံ့ပိုးဖို့မြန်မာနိုင်ငံမှာတိုက်တွန်းနေကြပါတယ်အခုဆိုရင်တော့ရန်ကုန်မြို့မှာ Rangoon Innovation Center ဆိုပြီးတော့နှီးပညာတီထွင်ကျန်းစမှုစင်တာတစ်ခုဖွင့်လို့ရန်ကုန်တိုင်းအစိုးရကအစပြုလှုပ်ဆောင်နေတာတွေ့ရပါတယ်ဒါပေမဲ့ဒီလူငယ်တွေကိုတီထွင်မှုအပိုင်းနေမှာအောင်မြင်ဖို့ဆိုရင်ပြည်တွင်းပြည်ပအထောက်ပံ့ရောသူတို့ကိုအကာအကွယ်ပေးဖို့ဥပဒေတွေပါလိုအပ်တယ်လို့စောင့်ကြည့်သူတွေကပြောကြပါတယ်အပြည့်အစုံကိုတော့မြင့်မခတည်င်းအေဂျင်စီကကိုကောင်းမြတ်ဖြူကတင်ပြပေးထားတာနားဆင်ပါရှင်
Yangon Innovation Center, YICO, Lamet Satin Balama, Pulling Limo, Yangon Dine Soya Puega, she meant Havari. Yangon Pansuran Lane, Ganala Noga, Nambiga Sekama, YICO, Pulling Map Chippi, Satin Pulling Chima, Padama Asao, the Kugu, where Pulling Oma Chipari. The Tonsako Kunimara, Dudia Asao, Pulling Limo, Losa Map Chippi, Padama Pulling Sao, the Dot, Dinasin, Nibia Gomigo, Loga, and Kind of Map Chipari. ပါကရန်ကုန်ကိုတည်ထောင်တဲ့အဖွဲ့ဝင်ကိုကိုကိုရဲကတော့အဲ့ဒီစင်တာနဲ့ပတ်သက်လို့လူငယ်တွေကစောင့်ကြည့်နေကြမှာဖြစ်သလိုနေပညာကျောင်းတွေနဲ့အဲ့ဒီစင်တာကလည်းအချိန်ဆမီကိုလိုတယ်လို့အခုလိုပြောပါတယ်။ဘယ်လိုလဲနိုင်ငံကလူတွေမှာလည်းအစွဲတစ်ခုတော့ရှိမှာပဲမနိုင်ငံကလည်းလှုပ်တယ်ဗမာလှုပ်တယ်လည်းမတူသလိုဒါဒီလူကရင်တော့ဘာလုပ်ခဲ့ဘူးတယ်လို့ဒီလူကအခုဘာလုပ်နေဆိုတာတွေလ
contact ရှိဖို့လိုတယ်ဆိုလို့ရင်တော့တချို့ကျောင်းသားတွေအပြင်မှာလုပ်နေ project တွေတကယ်လဲစိတ်ဝင်စားစရာကောင်းတယ်တကယ်လဲဟိုကောင်းလာတဲ့ project ပေါ့ခုနက innovative ဖြစ်တယ် creative ဖြစ်တဲ့ project ဒါပေမဲ့ကျောင်းက ู้ลูกให้ในโปรเจกต์กันเราต้องมีผู้เพียงเพียงเนี่ยไอ้การเราตัวนักคู่ลงลูกให้ในเลวอะไรทำมาหมู่เป็นโปรเจกต์กูเพียงเพียงมาเพียงจังหวะนี้สามวันจะเราจะขันอะไรบ่ไอ้นี่เนี่ยตัวไอ้เราพับไปเลยตัวที่โปรเจกต์ยี่ห้อกองเนี่ยจะจ้องอะไรเรา approve เราอ่ะ appreciate เราอ่ะทำมาหมู่เลยที่เส้นด้านนี้ใช่ไหมจ๊อไอ้สีเส้นด้านมาดาวลงเนี่ยจะจ้องมาดาวไอ้ที่มาจูบีเลยดาวท็อปปันเนี่ยท็อปขันเนี่ยจะมีเพียงไอ้เรามาจ้องยังไอ้มาลงเลยโปรเจกต์กูเปียส่วนนี้ดาวด้วยจ้องด้วยเลย supporting ใช่ไหม
ว่าไอ้สิ่งการนี้ที่ทุนเส้นที่ทุนลงเลยเด็ดทุนกองเงินปัตตาลุก้าวไปปีนั้นมีมุ่งไปเมื่ออุบิลุอันนี้เรื่องเล่าสมุนิชีบาร์เลยมุ่งไปเมื่อปัตตาลุลดเอาไว้สายก็อุบิลพิจารณาหมู่เล่าสาวในบีว่าไอ้สิ่งกูมาพูดเลยคือที่พิมพ์เมื่อเล่าเรื่องเล่นนี้จ้าบาร์เลยจ้าพี่ไอ้สนาจวบไอ้ลูกชิ้นเนี่ยมาจริงกูเนี่ยจีสีตัวลูกไม่ยากจ้าสู้ยากกันเลยปัจจัยคู่ตั้งมาปีกูรู้เรื่องลูกยังกูได้ดีตาจีลดตัวกูสิเลยอุตนาอยู่กับคู่ลูกจ้าบาร์เลย
ဒီလိုမျိုးပေါ့နော် innovation center တွေလုပ်တယ်ဆိုတာကဟိုပြောချင်တာကဟိုစိတ်ကူးနဲ့လုပ်လို့မရဘူးဟိုစိတ်ကူးရင်လို့မရဘူးကိုပြောချင်တာကသူကနောက်ကနေပြီးတော့ဟိုဒီကလေးတွေကို train လုပ်ဖို့အတွက်အဲနောက် education တွေပေးဖို့အတွက်သူတို့အနေနဲ့တည်ထွင်ကြံစားနိုင်ဖို့အတွက်က budget တွေလိုတယ် budget တွေလိုတဲ့အခါမှာဒါကအခုတော့သူတို့ကတော့ဒါ donor တွေရဲ့ဟာနဲ့စတင်မှာပေါ့နော်စတင်မှာဆိုပေမဲ့လို့ရေရှည်မှာကျတော့ဒီဟာကအဆင်ပြေနိုင်ဘာကြောင့်လဲဆိုတော့
သူကလွတ်လွတ်လပ်လပ်ဒီပတ်စံအပေါ်မှာမှီခွန်နေရတာမဟုတ်ဘူးသူနောက်ကနေပြီးတော့ supporting ပေးထားတဲ့အပေါ်မှာပဲသူ့ရဲ့ဒီအုံနောက်နဲ့သူ့ရဲ့ကြည်တင်ကြံစားနိုင်တဲ့ဟာကိုသူကလိုလက်လက်သူကအကောင့်နဲ့ပေါ်တဲ့လူမျိုးဖြစ်ရမှာအဲ့လိုမျိုးဖြစ်ဖို့ဆိုတာတိုင်းပြည်မှာဆိုရင်တိုင်းပြည်တစ်ပြည်မှာအစိုးရတရက်ကကသူကနောက်ကနေ supporting ပေးထားဆိုတော့ဒါကရေချေလိုအပ်တဲ့ကိစ္စဖြစ်တယ်ရေချေလိုအပ်တဲ့ကိစ္စဖြစ်တဲ့ဟာကိုသူကအခုခဏကလေးနဲ့ဖြစ်ဖို့အတွက်ကိုဒီလိုမျိုး donor တွေနဲ့ဟာတာဒါခဏပဲမပြောင်းဘူးသူအစိုးရတရက်အနေနဲ့ထောက်ပံ့ပေးဖို့လိုတယ
် WIC ကိုနည်းပညာကုမ္ပဏီတွေကတာဝန်ယူလုပ်ဆောင်မယ်ဆိုရင်တော့လူငယ်တွေရဲ့တည်ထွင်စမ်းသပ်မှုအတွက်အကန့်တတ်တွေရှိလာလာမြင်အစိုးရအနေနဲ့လူငယ်အဖွဲ့အစည်းတွေနဲ့တွဲဆုံဆွေးနွေးသားဖို့လိုအပ်နေတယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်။ဒါ့အပြင်အဲ့ဒီစင်တာမှာလည်းနိပညာကျောင်းသားတွေဒါမကစိတ်ဝင်စားတဲ့လူငယ်တွေအနေနဲ့လည်းအဲ့ဒီစင်တာမှာထုတ်ကုန်အစ်စ်တွေကိုစမ်းသပ်ထုတ်လုပ်လာအောင်ဝင်ခွင့်စာမေးပွဲတစ်ခုတက်မှတ်ပြီးဖြေဆိုခိုင်းတယ်လို့လည်းကိုရဲကအခုလိုပြောထားပါတယ
်။တချို့ကျောင်းသားတွေကဒါဟိုကိုရီးယားငယ်တော်တို့ပြောပါလိမ့်မယ်။တချို့ကျောင်းသားတွေကစီးကျောင်းဆက်တယ်မိဘတက်ခိုင်းလို့သူပြီးရင်ဆရာဝန်လည်းလုံမှာမဟုတ်ဘူးသူအမေလည်းတည်တယ်သူကိုယ်တိုင်လည်းမိဘတွေကိုယ်တိုင်လည်းတည်တယ်သူကိုယ်တိုင်လည်းတည်တယ်တန်းငယ်နေလည်းတည်တယ်ဒါမှမဟုတ်သူဆောင်းမွေးအောင်အောင်တော့လုပ်ပြီးဆဆရာဝန်ပွဲယူပါအဲ့လိုပဲတချို့ကျောင်းသားတွေကဟို ID ပဲဖြစ်ဖြစ်ကဆရာဝန်ဖြစ်ရှေ့နေဖြစ်မိဘကြောင့်ပွဲတစ်ခုရဖို့စူးစမ်းကြတာပြီးရင်ဆက်လုံမှာမဟုတ်ဘူးအဲ့တော့အပြင်မှာကျတော့အဲ့ဒီလမ်းကြောင်းမဟုတ်ပေမဲ့အဲ့တော့အယံဝါဒနာပါတဲ့ကလေးတွေရှိတယ်အဲ့ကြောင့်လည်း entrance တစ်ခုအနေနဲ့ကျွန်တော်ပြောမှာဆို MID ရဲ့ open course ဆိုလို့ပဲဝင်ဝင်နေနေပဲပေးလို့ဖြေကြတယ်ဒီဟာဝင်ရင်ဒီဆောင်မို့ဖြေအောင်ဝင်ဝင်ဒါဆိုရင်တို့တို့ကဝါသနာမပါပဲလာနေရတာမျိုးဝါသနာပါရတာနဲ့လာဝင်ရတာမျိုးကျော့သွားလိမ့်မယ်ဒီဆောင်မို့မှာဖြေလို့မှာသူဆရာဝန်ပဲဖြစ်ဖြစ်အင်ဂျင်နီယာပဲဖြစ်ဖြစ်ကွန်ပျူတာတက်ကတော့ဖြစ်ဒီဆောင်မို့မှာဖြေလို့မရဘူးဒီထဲဝင်ပြီးတို့ဆက်လေ့လာကြာအခြေခံပြန်နေရမှာပဲဖြစ်နေမှာဘာမှမထူဘူးလေပြီးတော့ level မတူတဲ့လူတွေကိုသင် level မတူတဲ့လူတွေအတွက်အလုပ်လုပ်ရတာပို့ပြီးတော့ခက်လိမ့်မယ်လို့ထင်တယ်အဲ့တော့တချို့ကတော့ creativity အတော့ကိုဟို thinking mind ပဲငါတို့ဒီလို project ကြီးလုပ်ချင်တာအဲ့ဒါအောင်မှ engineer တွေခုနကပြောလို့ programmer တွေရေးတာမျိုးဖြစ်ပြန်ဒါဒါဆိုသူက brainstorm အရန်ကောင်းတဲ့လူမျိုးလည်းဖြစ်ကောင်းဖြစ်နိုင်တယ်အဲ့တော့အဲ့လိုမျိုးတွဲပြီးတာတော့လက်ခံတယ်ဒါပေမဲ့ lab လို့ဟာမျိုးကတော့ခုနကပြောသလိုပဲ entrance တစ်ခုနဲ့ဘယ်ရပဲလာ entrance နဲ့အောင်လို့ရှင်ဝင်ဆိုတာမျိုးဆိုအပြင်လူတွေအတွက်လည်းအဆင်ပြေလိမ့်မယ
် WIC အတွက်ဤပညာကုမ္ပဏီတွေကိုတော့မှတ်လာတယ်မှာတင်တာခေါ်ယူသွားမှာဖြစ်ပြီးလက်တော့မှာ budget မရှိတာကြောင့်နည်းပညာကုမ္ပဏီရဲ့အကူအညီကိုယူရတာဖြစ်တယ်လို့တိုင်းဒေသကြီးအစိုးရအဖွဲ့ကပြောဆိုထားပါတယ်။ကျွန်တော်ကောင်းမြတ်ပြောပါ။ဒီမကသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ
်။မြန်မာတခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒုတိယပိုင်းဆက်လက်ထုတ်လွှင့်မယ့်အစီအစဉ်မှာတော့စနေညတရက်လေးလိုက်အစီအစဉ်ကိုတင်ဆက်ပေးမှာပါရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဖေဖော်ဝါရီလ3ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9:00နာရီခွဲရှိပါပြီအခုဇက်တိုက်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့လှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေည10နာရီအထိထုတ်လင်းပေးသွားမှာဖြစ်ပါတယ်အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်စတင်တော့မှာပါအစီအစဉ်တင်ဆက်သူကိုအောင်လွင်နဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာဒီနေ့တရက်လေးလိုက်စီစဉ်မှာတော့မြန်မာနိုင်ငံမှာလူတူးနဲ့တူကြယုံကြည်မှုတွေဘာကြောင့်ကျဆင်းနေရတယ်ဆိုတာကိုဆွေးနွေးမှာပါနိုင်ငံသားများ၏ဒီမိုကရေစီမျှော်မှန်းချက်ဆိုင်ရာသဘောထားအမြင်စစ်တမ်းဖြစ်တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE ကကောက်ယူခဲ့ရမှာတော့မြန်မာနိုင်ငံမှာလူပုဂ္ဂိုလ်ချင်းချင်းကြယုံကြည်မှုတွေကျဆင်းလာတာ၃နှစ်အတွင်းအနည်းဆုံးကိုရောက်နေတယ်ဆိုပြီးဖော်ပြထားပါတယ်။ဒီမိုကရေစီလူ့ဖွဲ့စည်းမှုအခြေခံကျတဲ့လူချင်းချင်းကြယုံကြည်စစ်ချမှုတွေမြန်မာနိုင်ငံမှာကျဆင်းလာတာဘာကြောင့်လဲ။ယုံကြည်မှုတွေတည်ဆောက်နိုင်မှုဘာတွေလိုအပ်နေတယ်ဆိုတာကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။ဆိုတော့ဒီစစ်တမ်းထုတ်ပြန်ခဲ့တဲ့ Facebook ဖွဲ့ကအမှုဆောင်ဒါရိုက်တာကိုဆိုင်ရဲကျော်စွာမြင့်နောက်သတင်းစာဆရာဦးတရသွေးတို့ကပင်နိုင်ဆွေးနွေးသွားဖို့လည်းဖိတ်ခေါ်ထားပါတယ်။ဒီအဦးဆုံးလည်းအခုဆိုရင်တော့ဒီ line ပေါ်မှာရောက်နေပါပြီ။ဆိုတော့ကျွန်တော်အရင်ဆုံးတော့ကိုဆိုင်ရဲကျော်စွာမြင့်ရဲ့သဘောထားကိုဒီအစိုးရခံစားနဲ့ပတ်သက်လို့ပေါ့လေမိတ်ဆက်သဘောအချင်းယုံရှင်းပြစေချင်ပါတယ်ကျွန်တော်သိနားလည်ထားသလောက်ကတော့ဒီစစ်တမ်းအတွက်လူ2800ကျော်ရဲ့သဘောထားကိုကောက်ယူထားတယ်လို့နားလည်ပါတယ်ဒီတနင်္ဂနွေလုံးတိုင်းတာမဟုတ်ပေမဲ့လည်းဒီလူလူသဘောထားကိုလက်လန်းမိသလောက်ကောက်ယူထားတာဆိုတော့ဒီသဘောထားပြည့်တဲ့သူတွေဒီဘလို့ပုံစံမျိုးနဲ့ရွေးချယ်ပြီးတော့ဘယ်နေရာမှာကောက်ယူခဲ့ရလဲဆိုတော့အချင်းယုံနည်းနည်းရှင်းပြပေးပါလားကိုဆိုင်ဟု
တ်ကဲ့ပါဗျာဟုတ်ကဲ့ပါအဓိကတော့ဒီကကျွန်တော်တို့ဒီဒီမိုကရေစီစနစ်ကောင်းကောင်းမွန်မွန်လည်ပတ်အသက်ဝင်ဖို့ဆိုလို့ရှိရင်ကျွန်တော်လူ့ဖွဲ့စည်းတင်းမှာဒီမိသားစုဒီကိုမောင်နှမကြားယုံကြည်မှုမျိုးတွေအပြင်ကျွန်တော်တို့ဒီချိန်မျိုးမိသားစုပေါင်းကိုကြော်ရဲပို့ပြီးကြည်ကျင်းတဲ့ဒီလူချင်းကြားယုံကြည်မှုပတ်သက်မှုနားလည်တင်းမှုတွေအရေးကြီးပါတယ်။ဒါတွေကလည်းတကယ်လည်းလိုအပ်ပါတယ်။သူတို့ချင်းကျွန်တော်တို့အာနာရှင်စနစ်အောက်မှာဒီခံပြီးလက်ရှိနိုင်ငံရေးတင်ကူကြောင်းမှုနဲ့ဒီလူမှုရေးစီးပွားရေးတင်ကူကြောင်းမှုလုပ်နေတယ်ကျွန်တော်တို့မြန်မာနိုင်ငံလိုဘာသာစုံလူမျိုးစုံတွေရဲ့ဒီဆိုင်နဲ့နိုင်ငံလို့ဆိုတော့ဒီချက်ကပို့ပြီးတော့ရေးကြည့်တယ်။ဒါကြောင့်လည်းကျွန်တော်တို့ကစိတ်အဖွဲ့အနေနဲ့2018ခုနှစ်ဇန်နဝါရီလမှာဒီလူချင်းအချင်းကြားယုံကြည်မှုပေါ်ကျွန်တော်တို့ဒီလက်သက်ဆိုင်တဲ့လူမှုအရေးမြင့်ဆက်ချက်ပြည်တဲ့နဲ့သက်ဆိုင်တဲ့အကြောင်းအရာတွေငင်းကြံရေးဒီနဲ့သက်ဆိုင်တဲ့အကြောင်းအရာတွေတခြားကျွန်တော်အခြေခံဥပဒေဒီမိုကရေစီလိုဆောင်ရည်ဆိုတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးကျွန်တော်သဘောထားမျိုးကောက်ပါတယ်။ဆိုတော့ကျွန်တော်တို့ကဒီစုံမင်းမြတ်မှုပေါ်1800ကျော်ပြုလုပ်ခဲ့တယ်ဒီပြည်သူ့မြန်မာ2800ကျော်ကအသက်18နှစ်ပြည့်ပြီးရဲ့ကျွန်တော်တို့နိုင်ငံသား33တန်းရဲ့သဘောထားမျိုးကျွန်တော်သိလို့ရတယ်။သိလို့ရတာကြောင့်မို့ကျွန်တော်တို့ဟိုဘယ်လိုလုပ်ရလဲဆိုလို့ရှိရင်ဒီ33တန်းလုံးကိုကျွန်တော်မမေးနိုင်ဘူး။ဒါပေမဲ့33တန်းလုံးရဲ့သဘောထားကိုသင်ခန့်နိုင်တယ်။အဲဒါကျွန်တော်တို့သင်ရင်းအမှုပညာကိုသုံးပြီးတော့အိုက်ခင်းအမှကျွန်တော်တို့ဒီ33တန်းလေးကနမူနာရွေးထုတ်သင်ရင်းအမှုပညာနမူနာရွေးထုတ်ပြီးတော့မှပြည်သူ့မြန်မာကို2800ကျော်ကျွန်တော်လုပ်ခဲ့တာပါ။ဟာဒီသင်ရင်းအမှုပညာနဲ့သုံးတဲ့အတွက်ကြောင့်မို့ကျွန်တော်တို့ကဒီအားလုံးကိုမမေးမြန်းမှုဆိုရင်လည်းဒါ33တန်းလုံးရဲ့သဘောထားကိုသိရတယ်လို့ကျွန်တော်ပြောနိုင်တယ်။ဒါကျွန်တော်တို့သိရှိချက်တွေမှားရနိုင်မှုမှာတရား200ခန်းလောက်ပဲရှိတယ်။ဟုတ
်ကဲ့။
ဆိုတော့ကျွန်တော်တို့ကဗာမေးလဲဆိုတော့ဒီလူချင်းကြားယုံကြည်မှုနဲ့ပတ်သက်ပြီးတော့မှဒီနိုင်ငံတကာမှာရောဒေသတွင်းမှာရောဒီကျွန်တော်တို့မေးလိမ့်မိထားရှိတဲ့မေးခွန်းကိုကျွန်တော်တို့မေးတယ်။အဲ့မေးခွန်းကဗာလဲဆိုတော့ဒီပုံရအားဖြင့်လူများစုကယုံကြည်ရသလား။ဒါမှမဟုတ်ရှင်သတိထားပြီးသက်ဆိုင်ရသလားလို့ကျွန်တော်တို့ကမေးတယ်။မေးတဲ့အခါမှာအများစု9400ခန်းလုံးကသတိထားပြီးသက်ဆိုင်ရတယ်မယုံကြည်မယုံကြည်ရဘူးဆိုတဲ့သဘောပေါ့ဗျာ။နောက်18ရာခိုင်နှုန်းကတော့ယုံကြည်ရတယ်လို့ရှိတယ်။ဒီအလားတူမေးခွန်းမျိုးကိုကျွန်တော်တို့2014လုံးကအရှဖောင်ဒေးရှင်းကလည်းမေးဘူးတယ်။ဒါပေမဲ့2015မှာအရှဘော်ရိုမီတာကလည်းမေးဘူးတယ်။2014လုံးကကျတော့27ရာခိုင်နှုန်းကျွန်တော်တို့2015မှာ19ရာခိုင်နှုန်း2016မှာ38ရာခိုင်နှုန်းဒီ2019မှာတော့ကျွန်တော်တို့18ရာခိုင်နှုန်းမရှိဘူး။ဆိုတော့ကျွန်တော်တို့တိုင်းတာကြည့်မယ်ကျွန်တော်ဒီပြီးခဲ့တဲ့3-4နှစ်တွင်းမှာအခုအနည်းဆုံးကိုစကုနေကအနည်းဆုံးလို့ကျွန်တော်ပြန်ပြန်ပြောလို့ရပါတ
ယ်။ဟုတ်ကဲ့ကျေးဇူးပါကိုဆိုင်ဆိုတော့ကျွန်တော်ကိုတရားသွေးရဲ့သဘောထားလဲကြားချင်ပါတယ်ဆိုတော့ဒီဆက်စုနှစ်တွေနဲ့ချီပြီးဒီဆွေဆွေရအုပ်ချုပ်မှုအောက်မှာတော့ကတော့ဒီနိုင်ငံရေးလူမှုရေးနေရာရေးလို့လို့မှာဒီအာဏာရှိရဲ့လူတွေကိုကြောက်ရတဲ့အတွက်တယောက်နဲ့တယောက်ဒီလူလူကြားမှာမယုံတာဟိုအဆမ်းမဟုတ်ပေမဲ့အခုကပြုရင်ပြောင်းလဲရေးလုပ်မယ်လို့ခရီးပေးထားတဲ့အယတားဆွေကလည်းတက်လာတယ်ဒါတော့မှလူတွေကယုံကြည်မှုတွေရောပါနေတော့မလားတရင်သမားတယောက်အနေနဲ့ကိုတရားသွေးရောလက်လန်းပြီလို့ပြောပြပါဦးခင်ဗျာ
ဟုတ်တယ်ဟိုဒါတော့ကျွန်တော်နိုင်ငံရေးခဏဖေးထားပြီးတော့ကျွန်တော်တို့လူမှုဝန်ကျင်ကိုကျွန်တော်လေ့လာကြည့်မယ်ဆိုရင်အဲတကယ်တော့ကျွန်တော်တို့ဒီလူမှုဝန်ကျင်မှာစပြီးတော့အကြောင်းလဲဆိုးရတဲ့အကြောင်းလဲတွေဖြစ်ခဲ့တာကကျွန်တော်တို့တိုင်းပြည်မှာကျွန်တော်တို့ဒီချဲပြီပေါ့နော်ဒီနှလုံးဒီသုံးလုံးဒီစပြီးတော့တအားဖြစ်စားတဲ့အချိန်ကနေစပြီးတော့အကြောင်းလဲခဲ့တယ်အဲတော့ကအင်္ဂနာနေအရာဆိုလို့ရှိရင်ကျွန်တော်တို့အမျိုးသမီးတက်မှုကျူးလွန်တဲ့ဥယျာဟိုနှစ်ဆတနည်းတည်းတိုးပြီးတော့တက်လာတာပေါ့နော်ဆိုတော့လိင်လယ်မှုတွေဟလာဟိုကျွန်တော်တို့လူမှုရေးတက်တနာတွေဒီဆဲတိလောင်းကစားမှုပေါ့နော်လောင်းကစားမှုအပြင်းအထန်ဖြစ်ပေါ်ခဲ့တဲ့ကာလတွေမှာတရားကိုကျွန်တော်တို့လူဖွဲ့စည်းမှာတပြီးတော့လိင်လယ်မှုတွေဟလာဟိုကျွန်တော်တို့ဒီလိုမျိုးဟိုလောင်းကစားနဲ့ပတ်သက်တဲ့မတမာမှုတွေပေါ့နော်အဲ့ဒါတွေတောက်လျှောက်ဖြစ်တဲ့အချိန်မှာတွေကကျွန်တော်တို့သိထားမိတယ်အဲ့ချိန်မှာတွေကျွန်တော်တို့လူမှုဝန်ကြီးကပြီးကြောင်းလဲနေပြီဟိုတယောက်တောက်ကမယုံကြည်ရတော့ပေါ့နော်လူမှုဝန်ကြီးသားလည်းမှာကျွန်တော်တို့လိင်လယ်မှုတွေဟလာမတမာမှုတွေတောက်လျှောက်ဖြစ်လာခဲ့တယ်အဲ့တုန်းကရှိတယ်ဒါပေမဲ့အဲ့တုန်းကတော့ကျွန်တော်တို့ဒီလိုမျိုးဟိုဒီ social network တွေလည်းမရှိဘူးလို့ကျွန်တော်တို့ဒီလိုမျိုးစာပေးကောက်ယူလို့ရတယ်အခွင့်အလမ်းတွေလည်းနှဲခဲ့တယ်ဒါပေမဲ့ကျွန်တော်တို့တိုင်းပြည်ရဲ့အဲဒီမှာရှိတဲ့လူရဲ့အစ်စ်စာရေးတာပြက်စီးမှုကအဲ့ဒီအချိန်တွေကနေစတယ်အဲ့ဒီအချိန်တွေကနေစတဲ့အခါကျတော့ကျွန်တော်တို့ကဟိုတိုးတက်ပြီးကျွန်တော်တို့အုပ်ချုပ်ရေးမှာလည်းကျွန်တော်တို့ဒီ character နဲ့ပတ်သက်ရင်တိတ်ပြီးတော့တက်ခဲရတာတို့ကခဲရတာတို့အချက်ဒီစက်ဒီကျွန်တော်တို့ပြက်စီးတာဖောက်ပြားမှုတွေနဲ့ပတ်သက်ပြီးတော့ဘာလို့လဲအပြင်းပြက်ခါစားမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လူမှုဝန်ကျင်မှာကျွန်တော်တို့သေးသေးချာချာထိန်းကောင်းနိုင်တဲ့စနစ်လည်းမရှိခဲ့ဘူးအဲ့လိုမျိုးလုံနိုင်တဲ့လူတွေလည်းမရှိခဲ့ဘူးအစိုးရကလည်းဟိုကျွန်တော်တို့ဒီစစ်အစိုးရဖြစ်တဲ့အတွက်ကြောင့်မို့လို့သူကဒီအဝေးကနေအဓိကနိုင်ငံရေးကိုအဓိကထားပြီးအုပ်ချုပ်ကန့်ကွယ်နေတာဖြစ်တဲ့အတွက်အောက်မှာတော့ကျွန်တော်တို့ဖြစ်တင်နိုင်ဖြစ်ခဲ့တာအဲ့ဒီကနေစတယ်ဒါပေမဲ့ကျွန်တော်တို့အခုချက်မှာကျွန်တော်တို့ကဒီဟိုဒီလိုမျိုးတောင်းလဲမှုတွေနဲ့ဒီလိုမျိုးသိုးဝါလာမှုတွေကပုံပြီးပြည်တာလားဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဟိုကျွန်တော်တို့ကလူမှုဝန်ကြီးကပြင်းပြောင်းသွားတယ်ကျွန်တော်တို့ဒီ social network တွေကဒါကြောင့်တစ်ခုဖြစ်တယ်မတနေ့ကမှလိန်လယ်မှုဖြစ်တယ်ဆိုရင်စက်ချင်းပြီးတယ်ဒါပေမဲ့ဒီနေ့ဒီခါမှာကျွန်တော်တို့လိန်လယ်မှုဖြစ်တယ်ဒီလားဟိုဒီ taxi သမားတွေအသက်ခံရတယ် taxi သမားကိုတတ်သွားတာရှိတယ် taxi သမားကတတ်တာလည်းရှိတယ်ဆိုတော့ဒါမျိုးတွေကကျွန်တော်တို့အရင်တည်းကဖြစ်တယ်ဒါပေမဲ့အခုကျတော့ကျွန်တော်တို့ပုံပြီးပြွင့်ရတယ်ပြည့်ပြည့်ရတဲ့အတွက်အဲ့ဒီဘက်ကဘောဂီကြီးတယ်ဆိုလူဒါလည်းဟိုပြန့်ညံ့သွားပြီးစက်ချင်း panic ပေါ့နော်စက်ချင်းစောက်ရွံ့စိတ်တွေဖြစ်တယ်စက်ချင်းကာဝယ်မှုတွေရုပ်တရက်လုတ်တာတယ်အဲ့ဒါစီသမားလည်းသူ့ကိုသူရိုးသားအောင်ပြောတာမျိုးဟလာဟိုတပူးတကပြောရတာမျိုးနေလည်းဖြစ်လာတယ်ဟိုဒီတက်စီငါအစီရဲ့လူကြီးကလည်းတပူးတကဟလာဒီလူကိုဓာတ်ပုံရိုက်တာတော့ကားသမားမတ်တော့ဒါမျိုးတွေလုတ်ခဲ့တယ်ပေါ့လုတ်လာတာပေါ့အမှန်တော့အရင်ထဲကလည်းကျွန်တော်တို့ဒါမျိုးတွေလုတ်တယ်ဆိုငါဘိုင်းဆိုလို့ရှိရင်တက်စီသမားတွေလည်းတယောက်တည်းမှမောင်းရဲ့လူကိုခေါ်ပြီးတော့မောင်းတာမျိုးလည်းကျွန်တော်တို့အရင်ထဲကရှိရဲ့အခုဆိုပို့ပြီးရှိလာတယ်ဆိုတော့အခုကပြဿနာကဘာလဲဆိုတော့ကျွန်တော်လူဖွဲ့စည်းကိုစကားရတာကောင်းမွန်လာအောင်ထိမ့်သိမ့်နိုင်တဲ့အနေအထားမရှိရပါဘူးဝါးရေးလည်းမကောင်းဘူးဒီဝါရီကလည်းပုံမူပြီးတော့ရုံရော်လာတဲ့အနေအထားလေးရှိသလိုဒီလိုမျိုးကျွန်တော်တို့ဒီ social network တွေကြောင့်ကျွန်တော်တို့ information အရန်လွယ်ကူများစွာပြီးတက်တန့်လွယ်တဲ့အတွက်ကြောင့်လည်းကျွန်တော်တို့က public ထဲမှာကျွန်တော်တို့ panic ကရုပ်ပြကျွန်တော်တို့အရန်ဖြစ်လွယ်ကူးလွယ်တောက်လွယ်လောင်လွယ်တဲ့အနေအထားရှိတယ်ဆိုအဲ့ဒီအခြေအနေကကျွန်တော်တို့ကတော့လူဖွဲ့စည်းကိုအရန်အခုလိုမျိုးတောက်ပေါ်တောက်မြုံကြည်ရတဲ့အနေအထားကြောင့်ရောပို့ပြီးတော့ကျွန်တော်တွန်းပို့လိုက်တဲ့အနေအထားဖြစ်သွားတယ်လို့ကျွန်တော်မြင်ပါတယ်ဗျ
ဟုတ်ကဲ့ကိုတရားသေးကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဟိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံကိုတချို့လဲလေလိုင်းမို့ရောက်နေပါပြီအရင်ဆုံးကတော့ဒီမြန်မာပြည်ကကိုခမောင်လွင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်ဒီမြန်မာနိုင်ငံမှာသူနည်းရရှိရအခုတည်းရေးကြတဲ့အရေးတွေကအစမရှိရစီမံရေးလောကကလည်းအခုတည်းရေးကြတဲ့အရေးတွေတဲ့အခုလောကတွေလည်းအခုတည်းရေးကြတဲ့အရေးအခုကအခုပြောမှာလည်းအခုတည်းရေးကြတဲ့အရေးတွေရဒီရနေမှာအများကြီးကသူတို့ရကြကြနေတယ်အဲဒီကအလုံးကြီးကြချင်းနေတယ်ဒီအိုးဘူးကိုမရှိချင်းနေတယ်ဟိုအဲ့ဒီဒီအလုံးကြီးကဆုံးသွားနေတယ်ဒီကနေကိုပြည်ပြားအဲ့ဒီအလုံးကြောင့်တိုင်းရဲ့အခြေအနေအလုံးဆုံးသွားနေတော့တိုင်းရဲ့ရည်ရွယ်ချက်တွေအလုံးဆုံးသွားနေတယ်ခေါင်းလည်းကခေါင်းလည်းပြောနေကြပါတယ်ဒီနေ့ကရည်ရွယ်ချက်ချင်းလို့ဆိုရင်ဒီအိမ်ကောင်းအမယ်ဒီအိမ်ကောင်းကြီးအမယ်ဒီနိုင်ငံရေးဒီနေရာအမယ်ဒီနေရာကအခုတော့ဒီအပြည့်အစုံဒီလိုတော့သိလို့ရတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့နောက်တူဟိုလည်းတလက်စာရဲ့အလှည့်ပေးချင်ပါတယ်ဟိုမလေးရှားကိုနေဦးလင်းဖြစ်ပါတယ်ကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်မြင်တာကတော့ဗျာအဓိကတော့စီးပွားရေးအကြောင်းလို့လည်းပြောလို့တော့ရပါတယ်ဗျာကျွန်တော်ကမှာကြတော့ကျွန်တော်တွေ့ရတော့သူတို့လူတို့ချင်းတယောက်နဲ့တယောက်မယုံကြည်မှုဆိုတာဟာဟိုတိတ်ပြီးတော့မရှိပါဘူးစီးပွားရေးကကောင်းတယ်ဆိုတဲ့ခါကြတော့လေဒါပေမဲ့ကျွန်တော်တို့ကမာလူမျိုးတွေတော့သူတို့ယဉ်ကြီးလားဆိုတော့တယောက်နဲ့တယောက်ယဉ်ကြီးလားဆိုတော့အဲ့လိုလည်းမရှိဘူးကြ။ဒီကတယောက်ပြောသွားတဲ့မီဒီယာလို့ပြောတော့ပေါ့နော်။ဒါပေမဲ့စင်ကာပူကကမာပြည်နယ်နဲ့သာလို့ဒီ network media ဟာပို့ပြီးတော့စောစောပိုင်းနဲ့ရှေ့ရောက်ခဲ့တဲ့အခြေအနေပါပဲ။ဒီပြဿနာမျိုးတွေမရှိဘူး။အဲ့တော့ အားကြောင့်ဒီလိုဖြစ်လဲဆိုကျွန်တော်နိုင်ငံတော်နဲ့ဟောပေါ့နော်ဒီလိုလေ့လာကြည့်တဲ့အခါကျတော့ကျွန်တော်တို့တိုင်းပြည်မှာကဒီစင်ကာပူနဲ့ကွာတဲ့တစ်ချက်ကစင်ကာပူမှာကျတော့ National Service ဆိုတာရှိတဲ့အခါကျတော့သူတို့ကတယောက်နဲ့တယောက်ရည်ရွယ်ချက်တူလို့ဖြစ်နေတယ်ပေါ့နော်ခုခံရမယ့်စိတ်ကူးစိတ်ကံလည်းတူတယ်နိုင်ငံကိုကာကွယ်ရမယ့်စိတ်ကံလည်းတူတယ်အဲ့တော့အသိပညာ level လေပုံမျိုးနဲ့အခါကျတော့သူတို့ကပฏิပက္ခဘက်ကိုနည်းတဲ့သဘောရှိတယ်လို့ထင်နေရ။အဲ့ဒီလိုအသုံးသတ်ချက်မျိုးဒီရင်တော့လည်းကြေကြေဝန်းဝန်းရှိခဲ့ပြီလို့ကျွန်တော်သိရပါတယ်။ပုံမျိုးအောင်လို့ပဲပြောခဲ့ပြီးပါတယ်။သူတို့က National Service လုပ်ဖို့ဆိုတဲ့အကားမျိုးပေါ့နော်။အဲ့တော့ကျွန်တော်ပြောချင်တာကျွန်တော်တို့မြန်မာနိုင်ငံမှာတယောက်နဲ့တယောက်မယုံကြည်မှုဆိုတာဟိုချင်းလို့လည်းမဟုတ်ဘူး။ဒီ institution ရဲ့ကုတော့ conduct ပေါ့နော်ဆိုလိုတဲ့ဘောကလူ့အဖွဲ့အစည်းတစ်ခုမှာရှိရင်ရှိတဲ့ဘာပေါ့နော်ဟိုမခေါ်လဲလိုင်းနာကျင့်သုံးတဲ့ဝတ္တရားတွေတယောက်နဲ့တယောက်ပြက်ကွက်နေတယ်လို့ပဲခြင်တာပေါ့နော်အဲ့တော့အဲ့ဒီအသည့်တရားတွေကျေပြန့်လာတယ်ဆိုရင်တော့ကျွန်တော်ထင်တယ်လေဟိုခုနလိုပြဿနာမျိုးတွေဘာကြောင့်လဲရှိရှိဟိုလူမျိုးကြောင့်လဲရှိရှိဆက်သွယ်ရေးကြောင့်လဲရှိရှိဘာသာရေးကြောင့်လဲရှိရှိမျိုးကြီးမှုတွေကျော်နေသွားမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုနေရဲဆွနေပြတာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ Facebook ပေါ်မှာမှတ်ချက်တွေရေးသားပေးပို့ထားတချို့လည်းရှိပါသေးတယ်မဆုမွန်တချို့ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ဒီကိုကျော်ဇေယျဆိုတဲ့အကောင့်ရေးထားတာကတော့ယုံကြည်မှုကြာစင်းလာတာက2015ထက်ဆိုပါတယ်ဗျာအခုဖြစ်နေတာကအဆိုးဆုံးခြေနေပါတက္ကစီစီးရင်လည်းမယုံရမျိုးရဲဆိုင်ကယ်စီးရင်လည်းမယုံရဘန်ထွက်မှလည်းမယုံရဘယ်နေရာမှမယုံရတော့ပါဘူးခိုးဆိုးလူနိုင်တွေဒီလောက်ပေါ်နေတာဘလို့ယုံရပါမလဲဗျာလို့ရေးထားပါတယ်တကောတော်လူမောဆိုတဲ့အကောင်ကတော့ယုံကြည်မှုကြဆင်းတဲ့အကြောင်းကတော့အပြောနဲ့အလုံးမညီလို့ပါပဲဒါကြောင့်ပြည်သူတွေကအစိုးရအပေါ်ယုံကြည်မှုကင်းမဲ့လာတာလို့ပဲကျွန်တော်ကတော့မြင်ပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီစောစောစောပန်းဆွနေသွားတဲ့သူတချို့နဲ့ဒီ Facebook မှတ်ချက်တွေမှာတော့တရားဝင်စုံမိုးရေးဒီအစိုးရဦးဆောင်မှုပေါ်အားမရရယုံကြည်မှုကင်းမဲ့ရတဲ့အကြောင်းရင်းတွေဖြစ်နေဟိုပြောကြတာတွေလည်းရှိပါတယ်ဆိုတော့ဒီကိုစမ်းကိုမေးချင်ပါတယ်ဒီစစ်တမ်းကောက်ခဲ့တဲ့သူတွေကဒီ၄ပုံ၃ပုံပေါ့လေ84ရာခိုင်နှုန်းကဒီလူချင်းချင်းဆက်ဆံရေးမှာဒေတာဆက်ဆံရေးဆိုပြီးတော့သဘောထားပေးခဲ့တာတွေ့ရတယ်ဆိုတော့ဒီလိုကြဆင်းဘာကြောင့်ဒီလိုကြဆင်းရတယ်ဆိုတဲ့အကြောင်းရင်းကိုကိုစိုင်းတို့ဒီစစ်တမ်းကောက်ယူရတဲ့နေရာမှာဟိုတွေ့ရတာမျိုးရှိလား
အဲကျွန်တော်တို့အဲ့ဒါကိုတော့ဒီ follow up ပေါ့လေ why မှာ why question ပေါ့လေဘာကြောင့်မလို့အဲ့လိုဖြစ်တယ်လဲဆိုတော့ကျွန်တော်တို့မလုပ်ခဲ့ဘူးဒါပေမဲ့ကျွန်တော်တို့ဒီချက်လက်ချက်ထရှိတာကကျွန်တော်တို့ဒီသူတို့အာနာရှင်ခေတ်အလုံးနိုင်ငံမျိုးတွေမျိုးပြိပခခေတ်အလုံးနိုင်ငံမျိုးတွေမှာဒီလူချင်းရေးယုံကြည်မှုအများအားကျဆင်းနေရှိတာကျွန်တော်တို့မြန်မာနိုင်ငံတနိုင်ငံနဲ့တော့မဟုတ်ဘူးကျွန်တော်တို့ကမ္ဘောဒီးယားမှာဆိုတော့ကျွန်တော်တို့2015လောက်ကဆိုပြီး12ရာခိုင်လောက်မရှိကျွန်တော်တို့ထက်တော့မှာကျွန်တော်တို့အဲကောင်က2015လောက်ကအရှေ့ဘာလို့မြန်မာကောက်တယ်မှာ19ရှိတယ်အဲ19ရာခိုင်လောက်ရှိတဲ့နိုင်ငံလုံးတက်တာရှိကမ္ဘောဒီးယားမှာဆို12ရာခိုင်လောက်ရှိတယ်ဆိုတော့ဟိုကျွန်တော်တို့ဒီလိုဟိုအာနာရှင်အလွန်ကာလမျိုးတွေနဲ့နိုင်ငံမျိုးတွေနဲ့ပြိပခလိုနိုင်ငံမျိုးတွေမှာဒီလိုဟာမျိုးကြာဆင်းတတ်တယ်ဆိုတော့ကျွန်တော်ကဒါတို့ဘယ်လိုကုစားလို့ရမလဲဆိုလို့ရှိလို့ရှိရင်ဒီနိုင်ငံရေးကောင်းဆောင်တွေနဲ့ခုနကဟိုအကိုပြပြောသွားလို့ရှင်းဝတ်နဲ့ပတ်သက်တဲ့ကျွန်တော်တို့ဟိုလူဖွဲ့စည်းကြတဲ့မှာရှင်းဝတ်တွေပုံပြီးတော့ပြန့်နှံ့လာအောင်စံနှုန်းတွေပုံပြီးတော့ပြန့်နှံ့လာအောင်ကျွန်တော်လုပ်ဖို့ကြိုးရတယ်နောက်တစ်ခုအရေးကြီးတစ်ခုကတော့ကျွန်တော်တို့ social space ကိုခေါ်တော့ဗျာနိုင်ငံသားတွေနဲ့တခြားနိုင်ငံသားတွေနဲ့ကျွန်တော်တို့ဒီအများကြီးဆိုင်ရာလှုပ်ရှားမှုတွေမှာပါဝင်ခွင့်အဲ့လို space တွေနေသွားလို့ယုံကြည်မှုကကျတယ်ကျွန်တော်တို့ကဒီလူမျိုးရေးဆိုင်ရာကိစ္စတွေမှာပါဝင်မှုများမှကျွန်တော်တို့ကလူချင်းစားမှာတရားဥပဒေဆက်ဆံမှုပုံများလာတယ်တရားဥပဒေဆက်ဆံမှုတွေများလာမှာယုံကြည်မှုကပုံနေတာဆိုကျွန်တော်တို့ကပြီးခဲ့တဲ့နှစ်ဒီမှာလဲကျွန်တော်တို့အာနာရှင်အောက်မှာကျွန်တော်တို့နှစ်ပေါင်း50ကျော်နေခဲ့တယ်ကျွန်တော်တို့က social space အရင်နေတယ်ဆိုကျွန်တော်တို့တရားဥပဒေနဲ့ interaction အရင်နေတယ်ဆိုရင်ဟာကကျွန်တော်တို့ဟိုဒီဒီကိကျွန်တော်တို့နောက်ပိုင်းမှာကျွန်တော်ဒါကိုယုံကြည်မှုတက်လာဖို့ဆိုလို့ရှိရင်ကျွန်တော်ဒီ social space ကိုခုနကလူမှုအများကြီးဒီနေ့ဆိုင်နေလှုပ်ရှားမှုတွေမှာနိုင်ငံသားတွေပါဝင်ခွင့်ရလာတယ်ကျွန်တော်ကိုယ်ရင်းနေနိုင်ငံသားတွေပါဝင်လှုပ်ရှားမှုရလာတယ်ဒီလုပ်ပိုင်ခွင့်တွေတိုးမြင့်ပြီးဖို့လိုတယ်ဒါဒါအရေးကြီးတဲ့ကိစ္စလို့ကျွန်တော်တို့မြင်နေရ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုတီယာသွေးရဲ့သဘောထားကိုခင်ဗျာဆိုတော့ကိုတီယာသွေးရဲ့ဆက်သွယ်တာဒီတရင်မီယာတွေနဲ့ဒီဆက်သွယ်ရေးဟိုလုပ်ငန်းတွေမှာဖွံ့ဖြိုးလာတာလည်းဒီစိတ်ပိုင်းတွန်းပို့ရယ်ဆိုပြီးပြောပါတယ်ဆိုတော့ဒီလူလူချမ်းမှာတယောက်နဲ့တယောက်ယဉ်ကျေးမှုတွေအားနည်းလာတာဒီသတင်းမီဒီယာနဲ့ဆက်သွယ်ရေးကဏ္ဍအပြင်ဒီနိုင်ငံရေးလူမှုရေးစီးပွားရေးတခြားအကြောင်းရင်းတွေရောဘာတွေများမြင်မိသေးလဲကိုစီက
အဓိကနိုင်ငံရေးမကောင်းတဲ့အခါကျတော့ကျွန်တော်တို့မှာဒီလိုမျိုးဟိုလူဖွဲ့စည်းကိုပို့ပြီးတော့တိုက်တက်ကောင်းမွန်တဲ့အလားယဉ်ကျေးထိုက်လူတွေဖြစ်လာဖို့ပေါ့နော်ဒီကိုကြီးတရားနဲ့ပတ်သက်ပြီးတန်မိုးထားတဲ့အလေးထားတွေရှိလာဖို့ဆိုတော့ကျွန်တော်တို့ကနိုင်ငံရေးကမတည်ငြိမ်တဲ့အခါကျတော့ကျွန်တော်ပညာရေးကိုသိချာတစ်နည်းတကမတည်ဆောက်နိုင်ဘူးအဓိကတော့ ကျတနာကကျွန်တော်တို့ဒီလူတယောက်ရဲ့ပြည်သားအိတာကိုထူထောင်ပေးရဆိုတာကျွန်တော်တို့ကြောင်းရဲ့သဘီပါရဲ့ပေါ့နော်ဆိုတော့နှစ်နေရာဆုံးမှာတက်တာရှိတယ်နှစ်နေရာဆုံးကကျွန်တော်တို့ဒီသားစုဝင်းကျင်မှာလဲဆိုတာကိုယ်တာသမီးတွေကိုကိုယ်အဲ့လိုမျိုးဇာတိတာနဲ့ပတ်သက်ပြီးတော့ပြည့်ပြင်ပေးနိုင်တယ်အနေထားမရှိဘူးမိသားတွေလည်းရုန်းကန်နေရတာဖြစ်လို့ဒီပါရီကိုယ်ထိုက်ကလည်းကိုယ်ချင်းတရားနဲ့ပတ်သက်ရင်အကန့်အသတ်ရှိရတာဟိုကျွန်တော်တို့ချိန်မှာဆိုလို့ရင်ဒီဒီလက်ပေးလက်ယူကိစ္စတို့အချင်းပြတ်ခတ်ခါမှုကိစ္စတွေဆိုလို့ရှိလို့ချင်းတရားဝင်လောက်အောင်ဖြစ်နေတယ်ဗျဆိုတော့ဟိုအဓိကကဗျာဟိုစင်သူစားကန်းပေါ့နော်ဟိုပါနေတဲ့သူစားကန်းဒီခေတ်ထဲမှာဟိုဘာမှကြည့်နေလို့မရဘူးဆိုတော့အမြင်ကကျွန်တော်တို့ဒီဒီစီဝိုင်းလောကမှာရှိရဲ့ဝန်ထမ်းလောကမှာရှိရဲ့ဆိုတော့ဟိုကျွန်တော်တို့စဉ်းစားနေတဲ့ပတ်သက်တဲ့စံရရလဲဆိုတော့ပြက်ပြီးနေတယ်အဲ့တော့အဲ့ဒီစံတွေကိုထိန်းချောင်းမြင့်တင်ပြီးဖို့ကကြောင်းနေရလဲမလုပ်ပေးနိုင်တယ်လို့ပြီးပါတယ်ရလဲကိုယ့်ရဲ့ဟိုဟာထဲမှာပေါ့နော်ကိုယ့်ဥပဒေဝိုင်းထဲမှာမလုပ်ပေးနိုင်ဘူးဆိုတော့အဲ့ဒီအနေထားတဲ့ရုံးကန်နေရတဲ့အနေထားတွေအဲ့ဒီလူတွေကိုတက်ပတ်ပေးဖို့ဆိုတော့တန်ငယ်ရေးကောင်းပြီးအစိုးရကောင်းဖို့ကလိုတယ်ဗျာအဲ့တော့လက်ရှိအစိုးရအစ်စ်ကလည်းတော့ပြောပြပေါ့လေအားလုံးထောက်ဆရာဖြစ်တဲ့အစ်စ်တွေကလက်ရှိအစိုးရတက်လာရင်ဒီကိစ္စတွေဖြည်းဖြည်းချင်းပြောင်းလဲပြီးအကောင်းမကူရောက်လာမယ်လို့မြင်တော်လည်းပဲလက်ရှိအစိုးရကိုယ်နဲ့ကနိုင်ငံရေးမကောင်းတဲ့ဂျာထဲမှာရုန်းကန်နေရပြီးတော့ဒီပညာရေးရောစီးပွားရေးရောအဓိကကြားတယ်ဒီပေါ်တော့လူတွေရဲ့အကျဉ်းစာရိတ္တကိုပြုပြင်ပေးနိုင်တဲ့ဒီအကြီးအချက်နှစ်ခုပေါ့ဒီပညာရေးရောစီးပွားရေးရောနှစ်ခုလုံးကိုတက်မှတ်ပြီးတော့ကောင်းမွန်အောင်လုပ်မပေးနိုင်တာလည်းတကယ်အဓိကကြားတယ်တက်တာပါပဲခင်ဗျာ
ဟုတ်ကဲ့ကိုတရားလေးကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲကိုဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တွေလည်းအလှည့်ပေးကြပါတယ်တူဦးကတော့မန္တလေးမြို့ကကိုသားမောင်ဖြစ်ပါတယ်ကိုသားမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကြီးမင်္ဂလာပါဒီ2015နောက်ပိုင်းမှာဟိုဥပဒေပိုဆိုးလာဆိုတော့2015နောက်ပိုင်းမှာကဟိုသမရအောင်မှာပြည်ထရေးမှာမရှိတာကိုရပြည်ထရေးကတတ်တတ်ဖြစ်နေတယ်ဟလာနောက်တစ်ခါဒီဥပဒေဆုံးမွေးဆိုတာကြည့်ပါလားအခုဘက်မှာဟိုရုံးတော်အချိန်မှာသွားပြီးတော့သမေဝောင်းကိုစားထားဆိုတာဒါဒီတဲ့အချိန်မှာဖြစ်တဲ့ကိစ္စကိုတို့ကဒါလူတက်မှုကိုတရားခံဟိုတရားခံလဲပေါ်တယ်လူအများရှိလဲဖြစ်တယ်အားပြားမြောက်ဖြစ်နေတာဟိုအဲ့ဒါကဟိုတစ်ဖက်လူလုံးနေတဲ့ဟာကိုဒီလက်ရှိအစိုးရကိုဟိုစိတ်နောက်ချက်ဖြစ်အောင်အမျိုးမျိုးလိုက်လုပ်ပေးနေတာပေါ့အဲ့ဒါပါပဲကိုကြီးဟုတ်ကဲ့ဟုတ်
ကဲ့ကိုသားမောင်ကျေးဇူးပါ
တော့ဒီကျွန်တော်ဒီဟုတ်ကဲ့ဟုတ်ကဲ့တော့ဒီတိုင်းသားပြည်နယ်တွေလမ်းကြည့်လိုက်လေချင်းဆိုလေဒါကျွန်တော်ရခိုင်ဆိုအဝေးထားလိုက်တော့ချင်းပြည်နယ်မြင်နေရတယ်လေရင်းနဲ့ပြည့်တယ်ကလေးတွေဒုက္ခရောက်တယ်ဟုတ်တယ်မလားဒါဟိုတိုင်းသားနေနေလေရှားမြောက်ပိုင်းဆိုလေကြည့်လေသူတို့ပဲလိုက်ဒုက္ခပေးနေတာသူများပြည်နယ်တွေသူတို့ပဲလိုက်ဒုက္ခပေးနေတာလေ
ဟုတ်ကဲ့ကျေးဇူးပါဟ
ိုသူတို့ဟုတ်ကဲ့
ဟုတ်ကဲ့ကိုသားမောင်ကျေးဇူးပါဆွေးနွေးပြီးနောက်တူကိုလည်းလှည့်ပေးကြပါမယ်။သူကတော့ဖင်လန်နိုင်ငံကကိုငင်းချမ်းပါ။ကိုငင်းချမ်းသဘောထားလည်းဆွေးနွေးလို့ရပါခင်ဗျ။ဟ
ုတ်ကဲ့အကိုကျွန်တော်ဆွေးနွေးချင်တာကတော့ကျွန်တော်ခေတ်သုံးမှုလို့ပြောရမှာပေါ့ဆေးအနာရှင်တွေရှိနေသေးရတော့လူချင်းချင်းကဟိုယုံကြည်မှုတွေကပွဲပြောက်မှာပဲလေ။အဓိကဆေးအနာရှင်တွေတက်လာတိုင်းမှာလူချင်းချင်းယုံကြည်မှုကပိုပြောက်သွားတယ်။ဥပမာစစ်တပ်က88အနာသိမ်းတဲ့အချိန်မှာလေလူချင်းချင်းယုံကြည်မှုကပိုပြောက်သွားတာဆိုတာစစ်ထောက်လိုင်းကလောက်တော့အဖေနဲ့သားပါယုံကြည်မှုပြောက်သွားတယ်။ဥပမာသားတွေကတော့ခေါ်တယ်အဖေကသွားခေါ်တယ်အဖေကိုစစ်တပ်ကသွားခေါ်ခိုင်းတယ်စစ်တပ်ကသွားခေါ်လို့အဖေကသွားခေါ်လို့သားကပြန်လာတယ်ဆိုလို့ရှိရင်သားကိုစစ်တပ်ကတတ်တယ်အဲ့တော့မိသားစုကြားထဲမှာပါပြဿနာတက်တယ်။ဟိုယုံကြည်မှုပြောက်တာပေါ့မိသားစုကြားထဲမှာအခုလဲဒီစစ်ဟုတ်တာပေါ့ NLD အစိုးရတက်လာတယ်လူတွေကတော့2008အချိန်ကဥပဒေအောက်မှာအနေရီကတက်လာတယ်ပြည်သူအစိုးရပြောတယ်တကယ်တကယ်ကျတော့ပြည်သူအစိုးရမဟုတ်ဘူးအာဏာရှင်ပဲပြောအောင်ပေါ့ဒေါန်ဆန်းစုကြည်စိတ်ကြိုက်လုပ်နေတဲ့ဟာကိုနောက်ကလူတွေကဝိုင်းပြီးတော့အကုန်လုံးကထောက်ခံမြောက်ပင်ပေးနေတဲ့အခါကျတော့အခုဘယ်လိုပြောမလဲဆိုတော့ဟိုဒေါန်ဆန်းစုကြည်နဲ့သဘောထားမတူတဲ့လူတွေရှိမယ်သဘောထားတူတဲ့လူတွေရှိမယ်အဲ့ကြတဲ့ကျန်းဖွတ်ကလည်းဟိုစက်ခိုင်ရေးကလည်းလှုပ်ချင်တာလှုပ်နေတဲ့အခါကျတော့ကျွန်တော်တို့ပမာပြည်ကမှအစုလေအဖွဲ့တွေအများကြီးဖြစ်ပြီးတော့ဒီဥစ္စာပေါ့လူတွေကယုံကြည်မှုတွေပျောက်ဆုံးသွားတယ်ပဲကျွန်တော်ထင်တယ
်ဟုတ်ကဲ့ကိုငင်းချင်းကျေးဇူးပါဗျာ
2008
ဟုတ်ကဲ့ကိုငင်းကြီးဆွနစ်ပြေကျေးဇူးပါနောက်ကျွန်တော်တူဦးကတော့ဒီအမေရိကန်ပြည်အောင်စုကမောင်တက်တနာဖြစ်ပါတယ်သူကအီးမေးလ်နဲ့ပေးပို့ထားတာပါကိုရန်နဲ့ဖတ်ပြပေးပါဦးခင်ဗျာ
ကျွန်တော်နိုင်ငံမှာနှစ်ပေါင်းများစွာပြည်သူတွေရဲ့ရင်ထဲမှာခိန်းအောင်းနေတဲ့တန်တရားစိတ်တွေမယုံကြည်မှုတွေလက်စားချေလိုစိတ်တွေအကြောင်းပညာရှင်အမျိုးမျိုးကရှုထောင့်ပေါင်းစုံကနေစာမျက်နှာပေါင်းထောင်ပေါင်းချီရေးသားခဲ့ကြပြီးပါပြီဆက်ပြီးလဲရင်းနေကြတော့မှာပဲဟောပြောပေါ်ဒီမှာလေအတန်ဒီကွဲအပ်အောင်ဟောပြောနေကြရပါပဲဒါပေမဲ့ပြည်သူတွေရင်ထဲကဒီစိတ်တွေပျောက်မသွားရတဲ့အဓိကအကြောင်းရင်းကခေါင်းစဉ်မျိုးမျိုးတက်ပြီးနေမြေလူနေကြတဲ့စစ်ကောင်းဆောင်တွေရဲ့လက်စားချီလိုစိတ်နဲ့မယုံကြည်မှုတွေကြောင့်လို့ပဲယူဆမိပါတယ်ဒီအတွက်စစ်ပွဲတွေနဲ့လုံးဝမသက်ဆိုင်တဲ့ကျွန်တော်တို့ပြည်သူတွေမိမိတို့ရဲ့တည်ငြိမ်အေးချမ်းတဲ့ဘဝတွေကိုဆုံးရှုံးရုံမကအတန်နဲ့ခန္ဓာကိုယ်ပါဆွန့်လွတ်ပြီးတော့ကတ်ထန်ကြမ်းတမ်းတဲ့တောတောင်တွေထဲမှာပုန်းရှောင်နေကြတာလက်တွေ့ပါပဲ ပဲစစ်ကောင်းဆောင်တွေကမှငါတို့ကြောင့်ဒုက္ခရောက်နေကြရတဲ့ငါတို့ပြည်သူတွေကိုငါတို့ကာကွယ်စောင့်ရှောက်ကြမယ်လို့တာဝန်ခံကြတာမတွေ့ရသေးပါဘူးဒီလိုအခြေအနေဆိုမျိုးတွေနဲ့ရင်ဆိုင်နေရတဲ့ပြည်သူတွေကြားမှာတန်ရာစိတ်တွေမြုံချီမှုတွေတိုးပွားနေတာမဆန်းကျင်ဘူးလို့ယူဆမိပါတယ်ဒါကြောင့်ပြည်သူချင်းချင်းကြားမတူကွဲပြားတဲ့လူဖွဲ့စည်းကြားတန်ဖိုးဆွဲကပ်တယ်လို့ဆွဲကပ်နေတဲ့ဒ hong di pe yu ta de si bwa ye lu mu ye au chou ye akwen an a re go sun lo bi so ya au chou mu au nai nga wun nan bi bi gong dik ka si si ni thai tin ma chang su ni la ya ba de bya
ok da ra american pyo su wa mong ta sana ye pe sa phit ba ye so lo jo ko sai yo de khu me chin da chan lo ko sai no ye di de bwa ra sit tan ma ba de khu tri tha mi le so di ko we yong chi mu kwe pya ra le lu ti yo na ti yo a sin pye mu ma pye mu bo ma ta ya mu po mya ye so bi pyo tha da twei ba ye so lo
แต่ที่เกษารีနိုင်ငံရေးသဘောထားကိုယ်ရရတဲ့တောင်ပို့ဆိုးရတယ်လို့လည်းဆိုပါတယ်ဆိုတော့ဒီလိုဟိုကိုယ့်ရဲ့ယုံကြည်မှုကြောင့်တက်ရောက်မှုတွေကဘယ်လောက်ထိနေချင်းချင်းမှာတွေ့ခဲ့ရလဲကိုယ်ဆိုင်လို့ဒီလေးလာချက်ရ။ဟုတ်ကဲ့ကျွန်တော်တို့ဒီဟိုဘောလေဒီ ဆိုရဲကိစ္စအရေးကြီးတဲ့ကိစ္စအခုဒီနေ့ကျွန်တော်တို့မြန်မာနိုင်ငံပြည်သားကျွန်တော်ဘာသာရုပ်ဆောင်ရှိတယ်လူမျိုးပေါင်းစုံရှိတယ်သူတို့ဟိုတက်ကိုဒါကျွန်တော်တို့အတွက်လူပဲရှိတယ်အရေးကြီးတဲ့ကိစ္စပဲဆိုတော့ကျွန်တော်တို့ကဘယ်လိုမေးလဲဆိုတော့ဟိုကိုယ့်ရဲ့အလုပ်ခွင့်မှာအဲဒီအလုပ်ခွင့်မှာရှိတဲ့အလုပ်ရှင်ကကိုယ့်နဲ့ဘာသာမတူဘူးဥပမာဆိုကြပါစို့ဗုဒ္ဓဘာသာဝင်ဆ ဒီကုမ္ပဏီသူဝင်နေတဲ့ညီပေါ်မောင်နှမရဲ့ဒီနီးခင်ပေါ်နေရရောခုနပြောတဲ့ဘာသာဝင်တွေဆိုဘလော့ဘီဖြစ်မလို့ပြောတဲ့ခါမှာကျွန်တော်တို့ပြောနေထားတဲ့အတိုင်းပါပဲဒီဗုဒ္ဓဘာသာအဝင်ဖြစ်တဲ့ဒီအဆက်လူကြီးအင်းနီနာချင်းညီပေါ်မောင်နှမရဲ့ခင်မွန်းစနီးဆိုတော့ကျွန်တော်တို့နားလည်ပြနေနေတယ်ဆိုမှ80ခန်းကျော်မှရှိတယ်။အကျန်နဲ့ဘာသာဝင်တွေသုံးခုဆိုရင်တော့ကျွန်တော်တို့နားလည်ပြနေမှုက20အောက်မှလည်းရှိတယ်25အောက်မှလည်းအများကြီးရှိတယ်။အတော့အဘိပေကတော့ကျွန်တော်တို့ဟိုဒီနောက်ကကျွန်တော်နိုင်ငံရေးအမြင်မတူတဲ့ဒီပုံမှာနားလည်ပြနေမှုက25ရာခိုင်နှုန်းအောက်မှလည်းရှိတယ်။အဲ့တော့ဆိုသဘောတရားအရတော့ကျွန်တော်တို့ဒီကိုနဲ့ဘာသာမတူတဲ့သူအမြင်မတူတဲ့ဒီပုံမှာကျွန်တော်တို့ရဲ့နားလည်လက်ခံပြနေမှုကဒါအရင်နေနေလို့ကျွန်တော်သုံးသပ်လို့ရပါတယ်။
ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကိုတီယာသွေးသဘောထားကိုခင်ဗျာဒီစစ်တဲအရာဆိုလို့ရှိရင်ကျွန်တော်တို့ကမြန်မာနိုင်ငံမှာဒီယုံကြည်မှုချဆင်းရတဲ့အကြောင်းရင်းတွေမှာဒီဘာကိုယ်ကယုံကြည်မှုကွဲပြားမှုကလည်းတစ်ခုဖြစ်နေထည့်သွင်းထားတယ်။ဒါဒီလိုကိုယ်ကယုံကြည်မှုမတူတဲ့ကိစ္စနိုင်ငံရေးသဘောထားမတူတာတဲ့တောင်အကျိုးယုံကြည်မှုချဆင်းရတဲ့နေရာမှာပိုပြီးတွန်းအားပေးနေဆိုပြီးပြောနေတယ်။ကိုတီယာသွေးတို့ဟိုလက်လန်းမိတဲ့လောက်တော့ဟိုဒီကိစ္စနဲ့ပတ်သက်လို့ဟိုဘာပြောစရာရှိမလဲ။
ကျွန်တော်အမြင်ပြောရရင်တော့ဗျာဟိုဒီကိစ္စကတော့ဘာသာရေးနဲ့ပတ်သက်တဲ့ကိစ္စကတော့ကျွန်တော်တို့ဒီ conflict ကြီးရှိတဲ့အချိန်မှာပေါ့နော်ပြီးပခါကြီးရှိတဲ့အချိန်မှာအဲ့ဒီအခြေအနေရဲ့နောက်ဆက်တွဲကြက်အနေနဲ့တော့ကျွန်တော်သတိထားမိတာလေးတော့ရှိတယ်ဗျာဆိုတော့လည်းပဲတကယ်တမ်းနည်းနည်းဟိုသွေးအေးသွားတဲ့ခါကျတော့ကျွန်တော်စီးပွားလုပ်တဲ့အခါမှာပဲဖြစ်ဖြစ်ကျွန်တော်တို့ဟိုကျွန်တော်တို့ဒီစီးပွားဘက်ဒီလိုလုပ်တဲ့အခါမှာဖြစ်တော့မဟုတ်ဟိုပိုင်ရှင်ကမွတ်စလင်ဖြစ်မယ်ပိုင်ရှင်ကခရစ်ယာန်ဖြစ်မယ်ဟလာဗုဒ္ဓဘာသာသွားပြီးအလုပ်လုပ်မယ်ဒါမှမဟုတ်ဗုဒ္ဓဘာသာအလုပ်ရှင်းအောင်မှာမွတ်စလင်ကလာပြီးလုပ်လို့မခရစ်ယာန်လာပြီးလုပ်လို့မသူရှိရင်ကျွန်တော်မျိုးပြနေမှာတော့စိတ်ကြည်တတ်တာမရှိဘူးကျွန်တော်တော့တောနေနေဒီဟို conflict area တွေနဲ့နီးတဲ့နေရာတွေမှာတော့ဒါမျိုးအားရှိကောင်းရှိနိုင်သေးတာပေါ့နော်အဲ့တော့ကျွန်တော်တို့မျိုးပြကျွန်တော်လူနေမှုအာစိတ်ကြည်ပြီးတော့ကျွန်တော်တို့လူနေမှုစင်တန်မြင့်တဲ့နေရာတွေမှာတော့အဲ့ဒီကြေညာကအဲ့လောက်မကြီးပါဘူးဗျဟိုလက်တလောကျွန်တော်ပူပူလောလောအချိန်ရှိတဲ့အချိန်မျိုးပါနည်းနည်းအန်တန်တန်ဖြစ်တာလွဲပြီးတော့ဟိုမွတ်စလင်ဘာသာဝင်ပိုင်နဲ့ဆိုင်မှာမလို့အဲ့လိုလုံးလုံးအစင်မပြေတော့ဘူးထွက်လာတယ်ဆိုတဲ့ဟာမျိုးတွေကတော့ကျွန်တော်တို့မကြားဘူးပေါ့နော်ကျွန်တော်တို့ဒီအဲ့ဒါကလည်းဒေတာနဲ့တော့ဆိုင်မယ်တဲ့လေကျွန်တော်တို့ဒီမျိုးပြအနေထားတွေပါတော့အဲ့လောက်ကြီးမမအဲကွဲပြားဖို့တော့မရှိဘူးသို့တော့ conflict ဒီအရင်ကတည်းကပြင်းထန်ခဲ့တဲ့ကာလရဲ့အချိန်တိုင်းတာတစ်ခုပေါ့နော်အဲ့ဒီမှာတော့ဟိုအဲ့ဒီရိုက်ခတ်မှုတော့ရှိခဲ့တယ်သို့တော့လည်းပဲအဲ့ဒါကတအားကြီးတော့ကျွန်တော်တို့ဟိုစိုးစိုးဝါတော့ကျွန်တော်တို့မမြင်မိဘူးဗျ
โอเคกูเตียะเจซุบาสรุปว่าเราတို့ဒီ Facebook ကနေမှတ်ချက်တချို့ကြံနေပါသေးတယ်မဆုမုံမဲ့ဖျက်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီကိုအောင်မြတ်သူဆိုတဲ့အကောင့်ကနေပြီးတော့ခေါင်းဆောင်တွေအဆက်ဆက်ချစားလာတဲ့အဖြစ်ကိုအခုမှသိလိုက်ကြရတော့နောက်ခေါင်းဆောင်တွေလည်းဒီလိုပဲဆိုပြီးတော့တန်တရားများစွာပေါ်လာတယ်လို့ထင်ပါတယ်ဒါကြောင့်ယုံကြည်မှုတွေကျဆင်းနေရခြင်းလို့မြင်ပါတယ်ကုသဆေးကတော့အပြစ်ပေးစနစ်ရှိဖို့လိုပါပြီဆိုပြီးရေးထားတာပါနောက်တစ်ခု 4.3 ဆိုတဲ့အကောင့်ကတော့ဘာကြောင့်လဲဆိုတော့ဘာသာရေးလူမျိုးရေးပါတီအဖွဲ့အစည်းစည်ရဲချမ်းသာလူတန်းစားကွာဟမှုနေရာဒေသကွဲပြားမှုမီဒီယာတွေရဲ့သွေးထုတ်လှုံ့ဆော်မှုတွေကြောင့်ဖြစ်တာပါဘလို့ကုစားရမလဲဆိုတော့ဒီမိုကရေစီဖက်ဒရယ်မှုနဲ့ဖွဲ့စည်းပုံအခြေခံဥပဒေအမြန်ပြဋ္ဌာန်းပေးဖို့လိုတယ်ဆိုပြီးပြောထားပါတယ်နောက်ဒီမက်ထရီဆိုတဲ့အကောင့်ကတော့ယုံကြည်မှုကြဆင်းရတဲ့အဓိကအကြောင်းရင်းကတော့စစ်မိသားစုတစ်ခုအတွက်အာဏာတည်မြဲနိုင်မှုအထက်လူကြီးကနေစပြီးအောက်ဒီရဲဘော်တွေအထိတိုင်းရင်းသားပြည်သူတွေအထိတင်ကမကင်းသူကိုမတရားဖမ်းဆီးအပြစ်ပေးချိန်ချောက်ခြင်းနဲ့သွေးခွဲအုပ်ချုပ်မှုကစတင်ပါတယ်။နောက်2008တရေပင်ဥပဒေကိုလိုသလိုအသုံးပြုပြီးတော့မတင်ကားတဲ့သူတွေကိုဖမ်းဆီးအေးအေးယူတာ၊လိမ့်လည်လှည့်ပြအုပ်ချုပ်တာတွေရှိတာကြောင့်ယုံကြည်မှုပြန်လည်တည်ဆောက်နိုင်မှုမှာခိုင်မာပြီးတော့ဒီအမှန်တရားရှိတဲ့တရားဥပဒေအောက်မှာပြည်သူတွေရဲ့စိတ်ဓာတ်အင်အားပြန်လည်ပြုစုပြောထောင်ပေးဖို့လိုပါတယ်ဆိုပြီးရေးထားပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီအစီအစဉ်ဆုံးသက်ဖို့တမိနစ်လောက်တော့အချိန်ရသေးတယ်ဆိုတော့ကျွန်တော်ကိုစမ်းကိုမေးချင်ပါတယ်ကျွန်တော်တို့ဒီယုံကြည်မှုတွေလူလူချင်းမှာတည်ဆောက်နိုင်မှုဆိုလို့ချင်းရင်ဒီကျွန်တော်ကိုစမ်းအစောပိုင်းမှာထိတွေ့ဆက်ဆံမှုများလို့လည်းလို့ပြောရဲဒါအပြင်ဒီအုပ်ချုပ်မှုစနစ်အုပ်ချုပ်သူလူတန်းချစားချမ်းမှာရောပြုရင်ပြောင်းလဲဖို့ဘာလို့လို့မလဲ
အဓိကတော့ဗျာကျွန်တော်တို့ဒီလက်ရှိရှိနေတဲ့နိုင်ငံရေးစနစ်ကိုပြည်သူလူထုကယုံကြည်ဖို့ပို့ပဲဒီလက်ရှိရှိနေတဲ့နိုင်ငံရေးလူမှုရေးစီးပွားရေးစနစ်ကသူတို့ရဲ့အဲ့အိုးရင်စီစဉ်နေသူတို့ရဲ့ဘဝတွေအမှတ်ကနေပြေးနိုင်နေဆိုလို့ရှိရင်တော့ဘာပြောပြီးဒီလူလူကဒီလူဖွဲ့စည်းမှုမှာသူတို့နေထိုင်တာကျွန်တော်တို့ပို့ပြီးတော့မှအဆင်ပြေမှာပါပဲဆိုတော့ဒါပေမဲ့လည်းအဓိကတော့ဗျာကျွန်တော်တို့ကဟိုလူမှုရေးနိုင်ငံရေးစီးပွားရေး institution တွေပြင်ဖို့ဆိုတာဒါအချိန်ကြီးမကိစ္စဘူးဆိုတော့တချို့ဘလို့စေဘာလုပ်နိုင်လဲဆိုရှင်နိုင်ငံရေးခေါင်းဆောင်တွေကျွန်တော်တို့နိုင်ငံသားတွေရဲ့အမြင်တွေကိုပြောင်းလဲပြေးနိုင်တဲ့သူတွေကဒီကျွမ်းနဲ့ဆိုင်တဲ့ကိစ္စတွေလူကြီးချင်းစားတွေမှာယုံကြည်မှုတွေမြင့်လာအောင်မတူညီညီကိုလက်ခံလာအောင်နားလည်ပေးနိုင်အောင်သူရဲ့စံနှုန်းတွေကိုများများဖြန့်ဝေပြောပြပေးဖို့လိုတယ်ကြာ
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ကိုဆိုင်ရဲ့ကျော်စွာမြင့်ဒေသဆရာဦးတရသွေးကိုတိုင်ပါဝင်ဆွေးနွေးသူတွေအီးမေးလ်နဲ့ Facebook ကနေမှတ်ချက်ပေးဖို့သူတွေနဲ့တောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စနေနေ့ဒဲလီလိုက်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့မတက်ဖြာတနင်္ဂနွေနေ့မနက်ခင်းမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါမယ်ရှင
်ဗင်နီဇွဲလာနိုင်ငံအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်လေးစားလိုက်နာဖို့နဲ့လွတ်လပ်ပြီးတော့ဒီမိုကရေစီကျင်းလုံးနဲ့ညီရွေးကောက်ပွဲကျင်းပပေးဖို့အမေရိကန်ကတောင်းဆိုလိုက်ပါတယ်မက္ကဆီကိုနဲ့ကနေဒါနိုင်ငံသားရေးဝန်ကြီးတွေနဲ့အတူမက္ကဆီကိုစီးတီးမှာတောက်ကြနေကပူရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကအဲဒီလိုတိုက်တွန်းလိုက်တာပါ Las Vegas မြို့ဟိုတယ်ကနေပြစ်ခတ်ခဲ့တဲ့တဏ္ဍာသမားကို license မရှိဘဲကြီးစံထောင်နဲ့ခြေရောင်းချသူကိုတောက်ကြနေကတရားစွဲဆိုလိုက်ပါတယ်ဒီပြစ်မှုကြောင့်အများဆုံးထောင်နဲ့၅နှစ်ထိကြာခံရနိုင်ပြီးဒဏ်ငွေ2သိန်းခွဲပေးဆောင်ရမှာပါလွန်ခဲ့တဲ့နှစ်အော်တိုဘာလကလူပေါင်း58ဦးတည်ဆုံးသွားခဲ့တဲ့ဒီအမှုနဲ့ဆက်ဆက်ပြီး Arizona ပြည်နယ်မီဆာမြို့က Douglas Hayကိုပထမဆုံးအနေနဲ့တရားစွဲလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာကူးစက်ပြန့်နှံ့နေတဲ့တုတ်ကွေးရပြီးခဲ့တဲ့သတင်းပတ်တွင်ပို့ဆိုလာနေပြီးတော့10နှစ်နီးပါးကာလအတွင်းမှာဆေးရုံတရတဲ့လူနာအရေးအတွက်အများဆုံးအခြေအနေကိုရောက်လာတယ်လို့အမေရိကန်ကျန်းမာရေးအရာရှိတွေကပြောလိုက်ပါတယ်။နောက်ကိုရီးယားနိုင်ငံဟာကုလသမဂ္ဂကရည်ယူချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုဖောက်ပြက်ပြီးတော့တားမြစ်ထားတဲ့ကုန်စည်လက်နက်စာရာတွေကိုရောင်းချတာကနေ2018ခုနှစ်အတွင်းဒေါ်လာတန်းနဲ့လောက်ရရှိခဲ့တယ်လို့ကုလလက်အောက်ခံတရားဆောင်ကြည့်လေးလာတဲ့အဖွဲ့ကပြောပါတယ်မြောက်ကိုရီးယားဆီးရီးယားနဲ့မြန်မာနိုင်ငံကိုလည်းလက်နဲ့ရောင်းချတယ်ဆိုပြီးတော့ဆွဆွဲခံထားရတာပါကုလဆိုင်ရာမြန်မာသံမက်ဦးဟောက်တို့ဆိုင်ကတော့မြန်မာဆွေရအနေနဲ့လက်နဲ့ကိစ္စအပါအဝင်ဘလို့အကြောင်းအရာမျိုးနဲ့မှမြောက်ကိုရီးယားဆွေရနဲ့အဆက်ဆံမရှိဘူးဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးသွားတာပါဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ညပိုင်းအစီအစဉ်တွေကို line no meter 1925 32နဲ့ line no meter 190လို့ကနေထုတ်လွှင့်ပေးသွားတာပါမနေ့ပြန်မနေ့ခေတ်အစီအစဉ်တွေကိုတော့ line no meter 24 40 49နဲ့50လို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်
This program has come to you from the Voice of America, Washington.